Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့2025ခုနှစ် February 17ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီ။မနက်6နာရီနဲ့6နာရီခွဲအထိလိုင်းဒိုမီတာ25 30နဲ့40အပြင်မနက်9နာရီအထိဒုတိယပိုင်းကိုတော့ VOA ရဲ့လူလူမိတ်ဆွေနဲ့ VOA မြန်မာပိုင်းရဲ့ Internet Seminar Facebook နဲ့ YouTube ကနေလည်းဖန်ယူကြည့်ရှုနာဆင်နိုင်ပါတယ်။ကျွန်မနှောင်းလာပါ
သမ္မတထရန့်ရဲ့ဂါဇာအစီအစဉ်မှာပါလက်စတိုင်းတွေပြန်လာဖို့အခွင့်အရေးမရှိဘူးလို့ထရန့်ကပြောပါတယ်။တရားမဝင်မိဘတွေကမွေးဖွားလာသူတွေရဲ့မွေးရပါနိုင်ငံသားဖြစ်ခွင့်ကိုပယ်ဖျက်တဲ့သမ္မတထရန့်ရဲ့အမိန့်ကိုတရားသူကြီးကဟန်တားလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးတစ်ကတော့ NATO အစည်းအဝေးနဲ့ယူကရိန်းအရေးဆွေးနွေးဖို့ဥရောပခီးစဉ်ကိုစတင်လိုက်ပါတယ်။
စကိုင်းနဲ့မန္တလေးတိုင်းထဲမှာစစ်တပ်ရဲ့လေကြောင်းထိုးစစ်တွေအကြောင်းသတင်းပို့ဖို့ချက်တွေထိုင်းမြန်မာနယ်စပ်မှာတရားမဝင်စီးပွားရေးလုပ်ငန်းနဲ့လောင်းကစားလုပ်ငန်းတွေလုပ်ကိုင်နေကြတဲ့တရုတ်နိုင်ငံသားတွေကိုနေရပြန်ဖို့ DKPA ကအမိန့်ထုတ်ထားတဲ့သတင်းတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။အဖက်စင်အစီအစဉ်တွေမှာတော့မြန်မာအရေး Trump အစိုးရအဖွဲ့ကိုချင်းကန်နိုင်မဲ့အလားလာဆိုင်ရာမေးမြန်းကမ်းအမေရိကန်တို့ပြန်ယူမယ်ဆိုပြီးတော့သမ္မတ Trump ကပြောဆိုနေတဲ့ပနမာတူးမြောင်းအကြောင်းကြားရမယ်စီးပွားရေးကဏ္ဍနဲ့အတူအကောင်းမြင်စိတ်နဲ့အခက်ခဲကြားကပြပါမှာရှေ့ဆက်ပညာရှာမင်းနေတဲ့မြန်မာလူငယ်တယောက်အကြောင်းကြားမယ်လူမှုရှုခင်းအစီအစဉ်ကိုလည်းထုတ်လွှင့်သွားမှာပါ။တက်တန်ရောင်သတင်းလောအစီအစဉ်မှာတော့ TikTok ခေ New York Fashion သတင်းမှအကြောင်းရှုစားနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းပြောပြပေးပါရှင်။
သူရဲ့အဆိုပြုအစီအစဉ်အရပါလက်စတိုင်းတွေကဂါဇာကိုပြန်လာဖို့ခွင့်ရင်းမရှိဘူးလို့အမေရိကန်သမ္မတထရမ့်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဂါဇာမှာနေထိုင်နေကြတဲ့ပါလက်စတိုင်းတွေဟာဂါဇာအပြင်မှာရှိတဲ့နယ်မြေတစ်ခုခုကိုပျောက်ရွှေ့ကြရမယ်လို့သမ္မတထရမ့်ကပြောပါတယ်။ Fox News ရုပ်မြင်သံကြားကနေတနင်္လာနေ့ကတွင်ထုတ်ခဲ့တဲ့အင်တာဗျူးအစီအစဉ်မှာထရမ့်ကအခုလိုပြောလိုက်တာပါ။မြေထဲပြင်နဲ့ကမ်းခြေတစ်လျှောက်မှာရှိတဲ့အဒီဒေတာအစီအစဉ်ကိုအနာဂတ်အိုးအိမ်ချမ်းမြေဖွံ့ဖြိုးတိုးတက်ရေးစီမံရေးလို့သမ္မတထရမ့်ကခေါ်ပါတယ်။ပါလက်စတိုင်းနှစ်တက်သမ3တန်းကိုဂါဇာအပြင်ကနေရာ6နေရာကိုရွှေ့ပြောင်းမဲ့သူ့ရဲ့အစီအစဉ်ကိုအာရဗ်ကမ္ဘာကရောအမေရိကန်ရဲ့မဟာမိတ်တွေကပါပယ်ချထားကြပြီးဖြစ်ပါတယ်။ဒီချိန်မှာပဲလာမယ့်ဒစာခံနဲ့အကျဉ်းသားလဲလှယ်ရေးကိုအမေရိကန်ကအကြမ်းဖက်အဖွဲ့ဖြစ်ကြီးညာထားတဲ့ဟားမတ်အဖွဲ့ကအချိန်ကတ်သတ်မရှိရွှေ့ဆိုင်လိုက်ပါတယ်။မာရှယ်ဇာအန်တီအပြစ်ရရေးသဘောတူညီချက်ကိုအစ္စရေးကချိုးဖောက်တယ်လို့ဟားမတ်ကဆွဆွဲထားပါတယ်။လာမယ့်စနေနေ့မှာအစ္စရေးသုံးအောင်နဲ့အစ္စရေးအကျဉ်းချထားတဲ့ယာချီပါလက်စတိုင်းအကျဉ်းသားတွေကိုလဲလှယ်ဖို့သဘောတူထားကြတာပါ။အစ္စရေးကသဘောတူညီချက်အတိုင်းလိုက်နာနေတဲ့ပြအပြည့်အစ်သဘောတူညီချက်ကိုသူတို့ကလည်းလိုက်နာမယ်လို့ဟာမတ်အဖွဲ့ရဲ့လက်နက်ကိုင်အဖွဲ့ Al Qassam Brigade ကကြေညာချက်ထုတ်ပြန်ပါတယ်။ဥရောပလုံခြုံရေးအစည်းအဝေးတွေကိုတက်ဖို့အမေရိကန်ဒုတိယသံတမန် JD Vance ကတနင်္လာနေ့ပါရီမှာစလိုက်တဲ့ညာဤသူထိပ်သီးညီလာခံကိုတက်ရောက်ပြီးယောဘာဆိုပြုပုံမတင်ကျက်တဲ့ချင်းကပုံစားပို့ပြီးပွင့်နေတဲ့တီထွင်မှုအားပြတဲ့ချင်းကပုံကိုတင်ပြလိုက်မယ်လို့ပြောနေနေကြပါတယ်။တယောက်မဲ့သူတွေထဲမှာတရုတ်ဒုတိယသမ္မတဂျန်ကိုကင်းရဲ့ပါဝင်ပါတယ်။ AI ဂျာယီတို့နည်းပညာကိုအမေရိကန်နဲ့တရုတ်တို့ကလွှမ်းမိုးထားပြီးပါရီ AI ထိပ်သီးညီလာခံဟာနည်းပညာကမ္ဘာမှာရှင်ပြိုင်နိုင်ဖို့ယောဘာမဟာဗျူဟာကိုနှုတ်လိုက်တာဖြစ်တယ်လို့ပြင်စစ်သမ္မတအီမန်နျူယယ်မက်ခရွန်ကတနင်္လာနေ့မှာပြောလိုက်ပါတယ်။ဒီနေ့အကြပါရီ AI ထိပ်သီးညီလာခံကိုတိုက်ပြီးတရားဝင်ကျင်ကအိုင်းပြည်ခေါင်းဆောင်တွေအစိုးရထိပ်ပိုက်တာဝန်ရှိသူတွေအလို့မှုဆောင်ရရှိချုပ်တွေသိပ္ပံပညာရှင်တွေတက်ရောက်နေကြတာပါ။ဤပညာအဓိကလုပ်ငန်းအဖွဲ့တွေဖြစ်ကြတဲ့ Google, Microsoft, OpenAI တို့နဲ့ညီလာခံကိုတက်ရောက်နေကြပါတယ်။ Bari AI ညီလာခံကကျန်းမာရေးပညာရေးသဘောပေါက်ဝင်တဲ့ရင်းကျက်မှုကဏ္ဍတွေမှာဉာဏ်ဤသူဤပညာတိုးတက်အောင်လုပ်ဖို့ရည်ရွယ်ထားတာပါ။အများရဲ့စိတ်ဝင်စားမှုအတွက်လုပ်ပေးနိုင်အောင်ဒီကမ္ဘာလုံးပါဝင်မဲ့အစိုးရပုဂ္ဂလိကပူးပေါင်းဆောင်ရွက်ထားတဲ့ Current AI ကိုစတင်ဖို့လည်းရှိနေပါတယ်။အမေရိကန်ကာကွယ်ရေးကြီးပစ်ဟက်ဆတ်ဟာဥရောပလုံခြုံရေးစီးပွားတွေတက်ဖွဲ့တနင်္လာနေ့စောပိုင်းကဥရောပကိုထွက်ခွာသွားပါတယ်။ဂျာမနီနဲ့ပိုလန်ကိုဝင်မဲ့ဒီခီယာကာကွယ်ရေးဝန်ကြီးအသစ်ရဲ့ပထမဦးဆုံးနိုင်ငံဂျာခီစင်လည်းဖြစ်ပါတယ်။ဂျာမနီကနေဘရပ်ဆဲလ်မြို့ကိုသွားရောက်ပြီးဗိုလ်ဒုနဲ့ဂျာတာပရိနေပြည်မှာကျင်းပမဲ့ဥရောပစီးရေးမဟာမိတ်အဖွဲ့ NATO ရဲ့ကာကွယ်ရေးဝန်ကြီးများအစည်းအဝေးနဲ့ယူကရိန်းကာကွယ်ရေးဆက်သွယ်ရေးအုပ်စုကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်မှာပါ။စစ်ဆုံးသတ်နိုင်ဖို့တန်တမာရေးဖိအားပေးတာအပြင်ယူကရိန်းရဲ့အတွင်လုံခြုံရေးအထောက်အကူပေးရမှာဥရောပခေါင်းဆောင်မှုတိုးမြင့်ဖို့ကိုလည်း hashtag ကအဓိကထားမယ်လို့ Pentagon ထုတ်ပြန်ချက်ကပြောပါတယ်။ဒီဆက်သွယ်ရေးအုပ်စုမှာနိုင်ငံ50နီးနီးပါဝင်ပြီးအဒီ26ကြိမ်မြောက်အစည်းအဝေးကိုဗြိတိန်နိုင်ငံကဥဆောင်မှာဖြစ်ပါတယ်။အမေရိကမဟုတ်တဲ့တခြားနိုင်ငံကဒီအစည်းအဝေးကိုဥဆောင်တာဟာဒါဟာပထမအဦးဆုံးအကြိမ်လည်းဖြစ်ပါတယ်။ ရုရှားသမ္မတပူတင်ရဲ့ကျူးကျော်စစ်ကိုဆန့်ကျင်ရမှာယူကရိန်းကိုကူညီဖို့နိုင်ငံတကာအတူတကွဆက်လက်လုပ်လို့ရေးကိုအဓိကစားဆွေးနွေးကြမယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီခေတ်မှာပဲဂျာမနီရှိအမေရိကန်စစ်တပ်ရဲ့ဥရောပစစ်ဌာနချုပ်နဲ့အာဖရိကစစ်ဌာနချုပ်တွေရဲ့အခြေအနေတင်ပြချက်ကိုလည်းကြားနာဖို့ရှိနေပါတယ်။
ပြည်ဝင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်အင်္ဂါမနက်သတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်တရားမဝင်နေထိုင်နေကြတဲ့မိဘတွေကနေအမေရိကန်မှာမွေးလို့အမေရိကန်နိုင်ငံသားဖြစ်နိုင်တဲ့အခွင့်အရေးပဲဖြစ်တဲ့သမ္မတရဲ့အမိန့်ကိုတတိယမြောက်ဖက်ဒရယ်တရားသူကြီးကတနင်္လာနေ့မှာရက်ဆိုင်ထားလိုက်ပြန်ပါတယ်။ New Hampshire ပြည်နယ် KI Federal တရားသူကြီး Joseph N. Lamplant ကအခုလိုရက်ဆိုင်လိုက်တာဖြစ်ပါတယ်။အလားတူဆုံးဖြတ်ချက်နှစ်ရက်ကို Washington ပြည်နယ် Seattle မြို့တရားရုံးနဲ့ Maryland ပြည်နယ်တရားရုံးတွေကလည်းအရင်ဘက်ကဆုံးဖြတ်ခဲ့ကြပါတယ်။သမ္မတထရမ့်ရဲ့အမိန့်ကအမေရိကန်ဖွဲ့စည်းပုံရဲ့အကြီးမားဆုံးတန်ဖိုးထားမှုတွေတဲကတစ်ခုကိုပယ်ဖျက်ဖို့ကြိုးစားတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားခွင့်ရင်းနဲ့လွတ်လပ်ခွင့်အဖွဲ့ ACLU ကတရားရုံးကိုရှောက်ထားတရားစွဲခဲ့တာဖြစ်ပါတယ်။နိုင်ငံသားမဟုတ်သူတွေရဲ့ကလေးတွေဟာအမေရိကန်ပြည်ထောင်စုရဲ့ဥပဒေစီရင်ပိုင်ခွင့်အတွင်းမှာမရှိတာကြောင့်နိုင်ငံသားဖြစ်ဖို့အခွင့်အရေးမရှိပါဘူးလို့ထရမ့်အစိုးရကတော့ပြောပါတယ်။မွေးရတဲ့နိုင်ငံသားဖြစ်ခွင့်မှုကိုကျင့်သုံးတဲ့တိုင်းပြည်က30လောက်ရှိပြီးအမေရိကန်ကတနိုင်ငံဖြစ်ပါတယ်။မွေးရအခြေခံနဲ့နိုင်ငံသားပြည်တဲ့အများစုနိုင်ငံတွေကအမေရိကတိုက်မှာရှိကြပြီးကနေဒါ၊မက္ကဆီကိုတို့လည်းအဒီလိုခွေရေးပေးထားတဲ့တိုင်းပြည်တွေဖြစ်ကြပါတယ်။မိသားစုမျိုးဆက်လိုင်းနဲ့နိုင်ငံသားပြည်ကြတဲ့နိုင်ငံအများစုကဥရောပနဲ့မြန်မာပါဝင်အာရှနိုင်ငံတွေဖြစ်ကြပါတယ်။တောင်ကိုရီးယားနိုင်ငံပိုချွမြို့မှာတောင်ကိုရီးယားနဲ့အမေရိကန်စစ်တပ်တို့တနင်္လာနေ့က CA လေးကျင့်ပစ်ခတ်ခဲ့ကြပါတယ်။လေးကျင့်အရာရှိဇက်ဒေါက်တာဆာအခုလိုပြောပါတယ်။
The value of training for this is a great impact. It's building those relationships with our counterparts.
ဘတူတဲ့ပြစ်မှတ်တွေကိုတိုက်ခိုက်နိုင်စွာနဲ့တပ်ဖွဲ့တွေအခြေချင်းဆက်သွယ်နိုင်စမ်းတွေကိုတိစောက်ထားတာပါလို့ပြောသွားခဲ့တာဖြစ်ပါတယ်။ဒီစီအေးလေးချင်းမှုကသုံးပတ်ကြာမှာပါ။အဲဒီစီအေးလေးချင်းမှုမှာတင်ကားတွေတိုက်ခိုက်ရေးယင်းတွေတကြက်ကားကားတွေအပါချီရဟတ်ယင်းတွေတခြားလက်နက်ကိရိယာပစ္စည်းတွေလည်းပါဝင်ပြီးတပ်သား 2,000 ကျော်နဲ့တပ်ဖွဲ့ပေါင်း 150 ကျော်ပါဝင်ကြပါတယ်။နျူကလ িয়ার အစီအစဉ်ကိုတိုးချဲ့မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ကပြောလိုက်တဲ့အကြောင်းမြောက်ကိုရီးယားနိုင်ငံတော်ပိုင်းသတင်းစာတွေမှာတင်းငွေတွေကပါလာပြီးတဲ့အချိန်နဲ့လဲဒီစစ်စည်းလက်ချက်မှုကတိုက်ဆိုင်နေပါတယ်။တောင်ကိုရီးယား၊ဂျပန်၊အမေရိကန်တို့ကမြောက်ကိုရီးယားကိုချိတ်ချောက်နေတယ်လို့လဲမြောက်ကိုရီးယားကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့တနင်္လာနေ့ကတနိုင်ငံလုံးအခမဲ့နှစ်စဉ်ကျန်းမာရေးစစ်ဆေးပေးတာစလိုက်ပါတယ်။ဒေါ်လာတန်183သန်းကုန်ကြမဲ့အဲ့ဒီစစ်စဉ်ဟာစောစောစီးစီးပွင့်လွန်ကြမဲ့အရေးကိုတားဆီးဖို့ရည်ရွယ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီစစ်စဉ်ရအသက်ရွယ်မရွေးအင်ဒိုနီးရှားနိုင်ငံသားတွေဟာသူတို့ဘွေးနေတွေမှာအခမဲ့ကျန်းမာရေးစစ်ဆေးခွင့်ရရှိကြမှာပါ။တွေးတို့မျက်စိနှလုံးရောဂါဒါမှမဟုတ်လေဖြတ်နိုင်ခြင်းတွေကိုစက်သက်စစ်ဆေးပေးမှလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဟာကမ္ဘာမှာစရုပ်ထလူဦးရေအများဆုံးတိုက်ပြည်ဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလူတွေသေဆုံးရတဲ့ထိတ်ဆုံးအကြောင်းရင်းတွေထဲမှာလေးဖြတ်တာနှလုံးရောဂါနဲ့တီဘီရောဂါတွေပါဝင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။သမ္မတပရာဘိုဗိုရှူဗျန်တိုကရွေးကောက်ပွဲမှာအကြောင်းသားတွေကိုအခမဲ့အစားအသောက်ကျွေးမယ်ဆိုတဲ့ကတိပါဝေကတိတွေတော်များများပေးခဲ့တာပါ။အဲ့ဒီအတွက်ဘတ်ဂျက်ဖြတ်တောက်ဖို့ညွှန်ကြားခဲ့ပါတယ်။အရင်ညွှန်ကြားချက်ရအခုနှစ်စဉ်ကျန်းမာရေးစစ်ဆေးမှုအစီအစဉ်ကုန်ကျစရိတ်ဟာမူလသတ်မှတ်ထားတာထက်အမေရိကန်ဒေါ်လာ62သန်းလျော့နေသွားတယ်လို့ကျန်းမာရေးဝန်ကြီးဘူရီကွန်နာရီဆာရီကင်ကပြောပါတယ်
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုအမျိုးတော်ဝါရှင်တန်ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်မတွေနဲ့သတင်းပတ်ဆင်အစီအစဉ်တွေကိုဆက်တိုက်တင်ဆက်သွားပါမယ်။အရင်ဆုံးနိုင်ငံတကာသတင်းနဲ့စကြရအောင်ပါ။ အမေရိကန်နဲ့ယူကရိန်းသမ္မတတို့ဟာယူကရိန်းကမြေရှားတပ်တုနဲ့ပတ်သက်ပြီးတော့သဘောတူညီချက်ရဖို့ကြိုးပမ်းနေကြပါတယ်ဒီတစ်ပတ်အတွင်းဂျာမနီနိုင်ငံမျိုးနစ်မြို့မှာကမ္ဘာကောင်းဆောင်တွေတွေ့ဆုံပြီးတော့ယူကရိန်းလုံခြုံရေးကိစ္စအပအဝင်အခြားကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်အာဆာအာရာဘစာရီသတင်းပေးပို့ထားတာကိုတော့ကိုငင်းညာကပြောပြမှာပါ
ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကသတင်းတောက်တွေကိုသူ့နိုင်ငံရဲ့မြေရှားတပ်တုနဲ့တခြားအရေးကြီးဓာတ်တပ်တုတွေရှိတဲ့နေရာကိုပြထားတဲ့ထိတ်တန့်လျှို့ဝှက်မြေပုံတစ်ခုကိုထုတ်ပြဘူးပါတယ
်ဒီတဘာဝတွင်းတွက်တွေကတန်ဖိုးမဖြတ်နိုင်ပါဘူးငွေချေးအရာအလွန်တန်ဖိုးရှိတာကြောင့်ကာကွယ်ဖို့လိုအပ်ပါတယ်အမေရိကန်ကလိုချင်နေတာကြောင့်ကျွန်တော်တို့ဆွေးနွေးအပေးယူလို့ရမယ်ဆိုရင်လည်းလောက်ကြရုံပါပဲ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းညှိနှိုင်းချင်ကြောင်းအခုလိုပြောထားပါတယ
်ကျွန်တော်တို့ကယူကရိန်းနဲ့သဘောတူညီမှုရဖို့လုပ်နေပါတယ်ကျွန်တော်တို့ပေးတဲ့ပစ္စည်းတွေကိုမြေရှားတပ်တို့အပါအဝင်တခြားပစ္စည်းတွေနဲ့လဲဖို့ပါ
အမေရိကန်ပေးတဲ့အကူအညီတွေရဲ့ကုန်ကျစရိတ်ကိုယူကရိန်းရဲ့သဘာဝတရံဇာတကနေပြန်ရယူဖို့ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ဝေါ့စ်ကလည်းပြီးခဲ့တဲ့တနင်္ဂနွေနေ့မှာထပ်ပြောပါရယ်။လျှက်စစ်မော်တာတွေနဲ့လူသုံးကုန်လျှက်စစ်ပစ္စည်းတွေထုတ်လုပ်တဲ့နေရာမှာဒီမြေရှားတပ်သက်တူတွေဟာအရေးပါတာပါ။ယူကရိန်းတရံဇာတ20ရာခိုင်နှုန်းလောက်ဟာရုရှားသိမ်းပိုက်မှုအောက်ရောက်နေတယ်လို့ဇလန်စကီကပြောထားပါရယ်။ဒါပေမဲ့လည်းယူကရိန်းရဲ့ဒနီပရိုဒေတာဟာတရံဇာတအလွန်ပေါ်ကျွယ်သွားပြီးရုရှားသားအဲ့ဒီဒေတာကဓာတ်တပ်တူတွေကိုထိန်းချုပ်ခွင့်ရသွားရင်အမေရိကန်ရဲ့ရန်သူတွေဖြစ်တဲ့အီရန်နဲ့မြောက်ကိုရီးယားလိုနိုင်ငံတွေကိုရောင်းချနိုင်တယ်လို့ဇလန်စကီကပြောပါရယ်။ဒနီပရိုမြကန်းတလျှောက်ကျူးကျော်လာမဲ့ရုရှားတပ်တွေကိုယူကရိန်းကဒရုန်းတွေနဲ့တိုက်ခိုက်နေတာပါ။ဆိုဗီယက်ခေတ်ကမြေပြင်စူးစမ်းတိုင်းတာမှုတွေကနေဒီအရေးကြီးတဲ့တပ်တူတွေဘယ်မှာရှိသလဲဆိုတာရုရှားတွေကသိတယ်လို့ဇလန်စကီကပြောပါရယ်။အမေရိကန်ကဒန်းဝေးအရေးတွေကိုလည်းယူကရိန်းမြေအောက်တူလောင်ယုံတွေမှာတင်းဖို့ထရမ့်နဲ့ဆွေးနွေးခဲ့တယ်လို့သူကပြောပါတယ်။မြို့တော်ကီးဖ်မှာတော့ညဘက်လေကြောင်းတိုက်ခိုက်မှုတွေကြုံနေရပါတယ်။ရုရှားဒရုန်း136စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ထိခိုက်ဒဏ်ရာရတာတွေတော့မရှိဘူးလို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းစစ်ပွဲကိုတုံ့ပြန်တဲ့အနေနဲ့ဂျာမနီဥပဒေပြုအမတ်တွေကနိုင်ငံရဲ့စစ်တပ်ကိုအားကောင်းအောင်လုပ်ဖို့ဒေါ်လာ108ဘီလီယံဘူမိနစ်ကအတီးပြုတ်လိုက်ပါတယ်ဂျာမနီစစ်တပ်ဟာလက်ရှိမှာစစ်သား 38,000 လောက်ရှိနေပြီး AB သတင်းဌာနအဆိုအရ2032ခုနှစ်မှာစစ်သား2000ကျော်ရှိဖို့ရည်ရွယ်ထားပါတယ်ဒုတက်ချက်ကြီးမီဂဲက
The situation in Europe has changed.
Ukraine စစ်ပွဲကြောင့်ဥရောပအခြေအနေတွေပြောင်းသွားပါတယ်။အခုတော့ဒီဒေသတစ်ခုလုံးလည်းပြောင်းနေပြီးအနာဂတ်စစ်ပွဲအတွက်ပြင်ထားရမှာပါ။ကျွန်တော်တို့အရန်တပ်ဖွဲ့တွေကိုဖြည့်ထားဖို့လိုအပ်ပါတယ်။
ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပမဲ့မြူနစ်လုံခြုံရေးညီလာခံမှာယူကရိန်းကိုထောက်ပံ့ဖို့ကိစ္စအပါအဝင်တခြားကိစ္စတွေကိုကမ္ဘာခေါင်းဆောင်တွေဆွေးနွေးကြမှာပါဒီညီလာခံကိုဖေဖော်ဝါရီလ14ရက်ကနေ16ရက်နေ့အထိကျင်းပမှာပါခင်ဗျာ
မတိကြမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ခဏတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အင်္ဂါနေ့စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်အခုတော့ပြည်တွင်းသတင်းတွေဖတ်ဆက်ရအောင်ပါစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကကြေးရွာတချို့ကိုစစ်ကောင်စီတပ်တွေကတရက်ပိုင်းအတွင်းမကြာခဏလေကြောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အကြောင်းဒေသခံတွေက VOA ကိုပြောပါတယ်။တနင်္ဂနွေနေ့ February 9ရက်တနင်္ဂနွေနေ့မနက်9နာရီဝန်းကျင်လောက်ကတည်းကကလေးတောင်ပိုင်းကကြေးရွာတချို့ကိုစစ်ကောင်စီက Y12 လေယာဉ်နဲ့ဘုံ16လုံးကျဲချခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံကိုတော့မတင်ရထိုက်ကပြောပြပါမှာ
။ကလေးမြို့နယ်တောင်ပိုင်းကစေတော်ရန်ကြီးအောင်ကျော်ရွာမန်ဒိုနဲ့ရှားဘူစတဲ့ချေးရွာတွေကိုစစ်ကောင်စီတပ်တွေကဖေဖော်ဝါရီ9ရက်တနင်္ဂနွေနေ့မနက်9နာရီဝန်းကျင်လောက်မှာလေကြောင်းကနေလာရောက်ဖုံးကျဲခဲ့တာဖြစ်တယ်လို့ဒေသခံတို့ကပြောပါတယ်။ဗ ဖေဖော်ဝါရီလ8ရက်စနေနေ့ညပိုင်းမှာစစ်ကောင်စီရဲ့တိုက်လေယာဉ်ဝဲပြန်ပြီးဘုံတလုံးချဲချခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မနက်9နာရီမှာတော့ဝိုင်းတွဲလေယာဉ်နဲ့ဘုံ16လုံးချဲချခဲ့တာဖြစ်တယ်လို့ဒေသခံတို့ကပြောပါတယ
်။ချဲဖိုက်တာနဲ့ပထမဆုံးလာပြီးတာမှတလုံးချဲသွားတယ်။နောက်နေ့ကျတော့ကျွန်တော်တို့မနေ့ကပေါ့ဝိုင်းတွဲနဲ့လာချဲသွားတယ်ဗျ။ဝိုင်းတွဲနဲ့ချဲသွားတာဗျ။ဟိုသူဘုံကြီးက16လုံးပါတယ်ဗျ။6လုံးကျဲသွားတာဗျအမှတ်မှတ်မိမိကျွန်တော်တို့ကသူတို့3လုံးတွဲတွေကျဲသွားတာဗျဒီမှာဒီရှားဖို့ကြရတော့သူတို့နောက်ဆုံးပိတ်3လုံးကျဲသွားတယ်ဗျထိခိုက်တာတော့2ရောက်ထိခိုက်တယ်ဗ
ျတနင်္ဂနွေနေ့ဘုံကျဲတိုက်ခတ်မှုမှာထိခိုက်ဒဏ်ရာရခဲ့တဲ့2ယောက်ကစိုးရင်ရတဲ့အခြေအနေမရှိဘူးလို့ဒေသခံတို့ကပြောပါတယ်ဇန်နဝါရီလ31ရက်နေ့ကကလင်းနယ်တောင်ပိုင်းတင်သားကြီးရွာနဲ့အနီးတဝိုက်ကိုစစ်ကောင်စီကဂျက်ဖိုက်တာနဲ့ဘုံးကျဲခဲ့တာကြောင့်ဒေသခံ9ဦးသေဆုံးပြီးအနည်းဆုံး15ဦးဒဏ်ရာရခဲ့ပါတယ်။ဒီဖြစ်စဉ်အပြီးဖေဖော်ဝါရီလ1ရက်နဲ့2ရက်နေ့တွေမှာလည်းစစ်ကောင်စီကကလင်းနယ်တောင်ပိုင်းကကြီးရွာတချို့ကိုလာပြီးတော့ဘုံးကျဲတာတွေဇက်တိုက်လုပ်ခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်လို့ဒေသခံတို့ကပြောပါတယ်။
အဲဇန်နဝါရီ30ရက်နေ့ကပထမဆုံးကအကုတ်ကိုကျဲသွားတယ်ဗျအကုတ်ကိုကျဲသွားရမှာတရက်နေ့ကျတော့တခါပြန်သားကိုပြန်ကျဲတယ်ဗျနောက်ဆုံးဟာကျတော့ကျွန်တော်တို့ဒီဟွာကိုကျဲသွားတယ်ဗျဒီဒိုးလွယ်နဲ့အရှိစီးတငိုင်းကြားကိုကျဲသွားတယ်ဗျ30တရက်နေ့ရဲ့တရက်နေ့ရဲ့နှစ်ရက်နေ့ရဲ့ဇက်တိုက်ကျဲသွားတာကကျွန်တော်တို့မြေအရှိမကန်းကိုကျဲတာဗျ30တရက်နေ့ကအားလုံးကဒါရရရှိတာက15ယောက်ကျော်ဆရာမဟွာကကြဆုံးသွားတာတော့ဝန်းနဲ့ဗိုက်ထဲကကလေးယောက်ဆိုရင်6ယောက်ဗျ
ဒီလိုရက်ဆက်ဘုံကျဲတိုက်ခိုက်တာတွေကြောင့်ကြီးရွာတချို့ကဒေသခံတွေစစ်ပေးရှောင်ကြရတယ်လို့ထပ်မံတိုက်ခိုက်ခံရတဲ့နေရာအနီးတစ်ဝိုက်မှာရှိကြတဲ့စစ်ရှောင်တွေလည်းနောက်ထပ်နေရာတစ်ခုကိုထပ်ပြီးတော့ရွှေ့ပြောင်းနေကြရတယ်လို့ပြောပါတယ
်ခုနှစ်ချိန်မှာတော့ကျွန်တော်တို့ရှားဖို့ရယ်ပြန်သားရယ်ကြောက်ဖူးရယ်ဒီကျွန်တော်တို့လက်ကြောက်ကိုကိုရှားတော့အဲ့ဒီဘက်ကတော့အကုန်လုံးကျွန်တော်စစ်ပေးရှောင်နေတယ်ဗျရွာလုံးကျွတ်ခဲရှောင်နေကြရတယ်ဗျအဲကျွမ်းတို့ကြောက်ဆဲတို့ဟန်တာဝရီတို့ကျွန်တော်တို့ဒီဟောအခုဒီအရရာစရှောင်းလိုက်တော့ကြောက်ဆဲရဲ့အင်းကျွမ်းရဲ့ဟန်တာဝရီကအဓိကလူရှောင်းပြရတယ်ဗျလူတို့တစ်ဆင့်ပြန်ရှောင်းပြရတယ
်ကလေးနဲ့တောင်ပိုင်းမှာအပြန်လန်တိုက်ခိုက်တဲ့တိုက်ပွဲဖြစ်ပွားတာမျိုးမရှိပဲစစ်ကောင်စီတပ်တွေကရက်ဆက်ဆူတလူလာရောက်ဘုံကျဲနေတာလို့ဒေသခံတို့ကပြောပါတယ်ကြေးရွာပေါင်းအနည်းဆုံး30ကျော်ကဒေသခံ3000ဝန်းကျင်လောက်ဟာတောတောင်တွေအတွင်ပြေးလွှားနေထိုင်ရင်စစ်ပေးရှောင်နေကြရတယ်လို့လည်းပြောပါတယ်။ကလေးနယ်တောင်ပိုင်းမှာစစ်ကောင်စီတပ်ကလေချောင်းကနေဘုံကျဲတာအပြင်နေစင်နဲ့အမျှလက်နက်ကြီးနဲ့ပစ်ခတ်တာဒရုန်းနဲ့ဘုံကျဲတာမျိုးတွေလုပ်နေတယ်လို့ဒေသခံတို့ကပြောပါတယ်။စစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကြေးရွာတွေဘက်ကိုဘသူပဲထိထိဆိုတာမျိုးပစ်ခတ်တာလေချောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသအတော်များများကဒေသခံတွေဟာစစ်ပေးရှောင်နေကြရပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေလို့နေမြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်ဒီလိုနေမြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ပေးရှောင်ရှိအတွက်ကနေစင်နဲ့အမျှတဖြည်းဖြည်းတိုးလာနေပါတယ်
မတင်ငိထိုက်ပါရှင်ခုတစ်ဆက်တဲ့မန္တလေးနဲ့စကိုင်းတိုင်းဖက်ကစီးအခြေအနေသတင်းတပုတ်ကိုတင်ပြပါအောင်မယ်စကိုင်းတိုင်းစလင်းမြို့နယ်မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းနှစ်ဖက်သေဆုံးတာရှိတယ်လို့နေအိမ်တွေလည်းမိရှုခိုင်းရပါတယ်ငန်းစုံမြို့နယ်ထံမှလည်းစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်မကွေးတိုင်းနဲ့မန္တလေးတိုင်းကတိုက်ပွဲအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ဦးတင်မောင်တန်ကဆက်ပြောပြမှာပ
ါမကွေးတိုင်းစလင်းမြို့နယ်လင်စင်းတိုက်နယ်ထဲရှိအုံတော်ရွာနဲ့မြောင်းကြားကျေးရွာနားမှာFebruary 9ရက်မနေ့ပိုင်းကစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်သေဆုံးတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်။ပခုတ်ကူခြေစိုက်တပ်မတ်101ခလာရ253254255နဲ့စစ်တပ်ထောက်ခံသူပြူစောသီးတွေပါဝင်တဲ့အင်အား100ကျော်စစ်တပ်စစ်ကြောင်းနဲ့ကာကွယ်ရေးတပ်ဖွဲ့တွေလက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်ကြပြီးတဲ့နောက်ကျေးရွာတွေကနေအိမ်တွေလည်းမိရှုခံခဲ့ရပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။စစ်ကောင်စီရဲ့စစ်ကြောင်းကဒီပုံယူဘက်ကနေပြီးတော့ပြန်ပုတ်လာပြီးတော့ဒီကျွန်တော်စလင်းဘက်ကိုထတ်ခိုးတာဗျ။အုံတော်ရွာနဲ့ဒီမြောင်းကြားရွာနဲ့အနားမှာဖြစ်တာဗျ။ဟိုပြောလို့ရှိနေတာပြင်းထန်နေပဲတော့ပြောပြရမှာပေါ့။ဒီထိခိုက်ဒေဆုံးမှုကတော့ဒီကျွန်တော်တို့ဒီစစ်ကောင်စီဘက်ကလည်းဒီကျွန်တော်တို့ဒီနှစ်ယောက်ကြတယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီဟိုဒီထုတ်ပြန်ထားတာရှိသေးဗျ။ဒီကျွန်တော်တို့ဒီတော်လိုင်းကြီးဘက်ကနေလေဒီရဲဘော်တယောက်ဟိုကြာကြာဆုံးခဲ့တယ်ဗျ။ဒါတို့ကဒီပေါ့နော်နှစ်ဖက်အပြန်လည်းပေါ့နော်။ဒါဟိုတိုက်ခိုက်မှုအပြီးမှာဒီသူ့ချုပ်ခါနေမှာဒါဒီကိုကအုံတော်ရွာနဲ့ ခုဒီကျွန်တော်မြောင်းကြားရအောင်မရှိသွားတာကဘင်းပေါ်တော့ဒီအချင်းချင်းလေးတို့ကျွန်တော်တို့တိတိကျကျတော့မရသေးဘူးဗျ။
တိုက်ပွဲဖြစ်ပြီးနောက်ရက် February 10ရက်မှာစလင်းမြို့နယ်တဲကကျေးရွာတွေကိုစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပြီးထိခိုက်ပျက်စီးမှုတော့မသိရသေးပါဘူး။ February 3ရက်ကလည်းအုံတော်နဲ့မြောင်းကြားကျေးရွာနဲ့ကပ်ရက်မှာရှိတဲ့လင်းစင်းရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကဝေရောက်တိုက်ခိုက်ခဲ့ပေမဲ့စခန်းကိုသိမ်းပိုက်နိုင်ခဲ့ခြင်းတော့မရှိပါဘူး။တိုက်ပွဲတွေကြောင့်လင်းစင်းအုံတော်နဲ့မြောင်းကြားကျေးရွာကဒေသခံ 3,000 လောက်ဘေးလွတ်ရာတိမ်းရှောင်နေရပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဒါကမကွေးတိုင်းကအခြေအနေတွေပါ။မန္တလေးတိုင်းမြင်းကြိုင်ခရိုင်ကစုံမြို့နယ်တဲမှာလည်းစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါသေးတယ်။ဖေဖော်ဝါရီလ10ရက်နေ့10ရက်နေ့မှာငစုံမြို့နယ်မိုင်ဝဲလောက်သာဝေးတဲ့ယူရီးယားရွာသစ်ကျေးရွာကိုစစ်တပ်လေကြီးတွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့ဒေသခံတူကပြောပါတယ
်။ရှင်းနေကကျတော့7:20ပေါ့7:20မှာတကြိမ်ဒီနေ့ကျတော့ဟို4:25မှာတကြိမ်အဲအဲ့ဒါရွာတွေရွာတဲ့ယူရီးယားရွာသစ်ဆိုရွာအဲယူရီးယားရွာသစ်ဆိုတော့ငါတို့ကအဲဆန်ကနေစီးတဲ့ဆိုရင်ဟို9မိနစ်လောက်နဲ့ရောက်တယ်။ဒီပစ္စည်းတွေကကျွန်တော်ဒီနေ့ဥစ္စာတော့မသိမနေ့ကတော့အဲနှလုံးနဲ့နွား၄ ောင်နဲ့ပြက်သွား
စစ်တပ်ဘက်ကမြင်းနိုင်ခိုင်တဲ့လေချောင်းတိုက်ခိုက်တာတွေတိုးမြင့်လှုပ်ဆောင်လာတာဟာမန္လေးတိုင်းနဲ့စစ်ရေးအသာစီးရဖို့ကြိုးစားနေတာကြောင့်လို့ဒေသခံတွေကယူဆနေကြပါတယ်စစ်ကောင်စီဘက်ကတော့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ထိုင်းမြန်မာနယ်စပ်ဖျားသုံးစုမျိုးအတွင်တရားမဝင်စီးပွားရေးလုပ်ငန်းနဲ့လောင်းကစားလုပ်ငန်းတွေလုပ်ကိုင်နေကြတဲ့တရုတ်နိုင်ငံသားတွေအနေနဲ့ဒီလမကုန်ခင်အထိဖျားသုံးစုမျိုးကလည်းအများဆုံးထွက်ခွာဖို့နဲ့လိုက်နာမှုမရှိရင်ထိတိယရောက်အရေးယူသွားမယ်လို့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKP အဖွဲ့ကသတိပေးထုတ်ပြန်ထားပါတယ်ဖျားသုံးစုမျိုးခံတွေကတော့တရုတ်လူမျိုးတွေကြောင့်ဒေသခံတွေရဲ့လူမှုစီးပွားရေးအပေါ်ထိခိုက်ရတဲ့အကြောင်းပြောဆိုနေကြပါတယ်။ဒါပေမဲ့လည်းတရုတ်လူမျိုးတွေအလွယ်တကူထွက်ခွာသွားဖို့ဆိုတာဖြစ်နိုင်မှာမလားဆိုပြီးတော့တန်တရားနဲ့လည်းစောင့်ကြည့်နေကြပါတယ်။ဒီအကြောင်းဖျားသုံးစုကနေတင်ပြပို့ထားတာကိုတော့ကိုစံကျော်ကပြောပြပါမယ်ရှင်။
ကရင်ပြည်နယ်ဖျားသုံးစုမျိုးအတွင်းမှာအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေအွန်လိုင်းလောင်းကစားလုပ်ငန်းတွေအခြေချပြီးလာရောက်လုပ်ကိုင်တာမရှိဖို့ထိုင်းနိုင်ငံဘက်ကအရင်အတိုင်းလျှက်စစ်မီနဲ့လောင်းစားစီတွေအ мян ဆုံးပြန်လည်ပေးပို့စေဖို့အတွက်ကြိုးပမ်းလှုံ့ဆော်သွားမယ်လို့ DKBA Democracy အကျိုးပြုကရင်တပ်မတော်ကတနင်္ဂနွေနေ့ကသတိပေးထုတ်ပြန်ထားပါတယ်။တရားမဝင်စားသောက်ကုန်ရောင်းချတဲ့တရုတ်လူမျိုးတွေကာစီနိုလောင်းကစားနဲ့ဂိမ်းလုပ်ငန်းလုပ်ကိုင်နေတဲ့တရုတ်လူမျိုးတွေအနေနဲ့ဖေဖော်ဝါရီလမကုန်ခင်ဖျားသုံးစုမျိုးကနေအ мян ဆုံးထွက်ခွာဖို့လိုင်းနာမှုမရှိရင်ထိတိယောက်ယောက်အေးအေးယူသွားမယ်လို့သတိပေးထားပါတယ်။ဒါအပြင်ဖျားသုံးစုမျိုးအတွင်တရုတ်နိုင်ငံသားတွေတရားမဝင်ဝင်ရောက်မှုမရှိစေဖို့ထိရောက်စွာပိတ်ပင်တားမြစ်သွားမယ်လို့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ထိုင်းမြန်မာနယ်စပ်မှာအွန်လိုင်းငွေလိမ်လုပ်ငန်းနဲ့လောင်းကစားလုပ်ငန်းကြောင့်ထိုင်းအစိုးရကလျှက်စစ်မီးနဲ့စက်သုံးစီတင်ပို့တာတွေဖျက်တောက်ခဲ့ကြောင်းနဲ့ဒီပေါ်မှာဖျားသုံးစုမျိုးကန်တွေလူမှုစီးပွားရေးထိခိုက်နှိမ့်နာမှုတွေခံစားနေကြရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုဆိုရင်ဖျားသုံးစုမျိုးမှာလျှက်စစ်မီးနဲ့ထုတ်လုပ်တဲ့စားတောက်ကုန်ပစ္စည်းတွေဈေးနှုန်းမြင့်တက်လာတဲ့အပြင်တောက်သုံးရီရှားပါမှုနဲ့ရင်ဆိုင်နေရတယ်လို့ကိုယ်တိုင်တွေ့ကြုံနေရတဲ့မျိုးကန်တူက VOA ကိုခုလိုပြောပါတယ်
မင်းမဖြစ်မရှိတဲ့ခါကျတော့ဒီရက်စမီနဲ့ပတ်သက်တဲ့လောက်ညာနဲ့အကုန်လုံးရဆိုင်ကုန်တယ်နောက်ဆုံး workshop တွေကစားလာမင်းလာတဲ့အတွက်ကျွန်တော်ရေးတင်ရတဲ့ခက်တယ်ရေးရရှာပါလာတယ်ရေးတန်းဆက်ရုံနေလဲမလဲပတ်နိုင်ဘူးတုံးရောတောက်ရောရှာပါလာတော်တော်ခက်ခဲပါလား
ဒီမိုကရေစီအကျိုးပြုကင်တက်မတော် DKB ကတောင်းဆိုထားသလိုတရုတ်နိုင်ငံသားတွေကအလွယ်တကူထွက်သွားမယ်မထင်ဘူးလို့မျိုးကန်တူကပြောပါတယ
်ဟောကင်းစင်သွားပြီဆိုရင်တော့နောက်မူလအပေါ်မှာအတိုင်းကိုနှစ်လညာပြန်လဲပြီးတော့အဆင်ပြေသွားမယ်လို့တော့ပြောလင်းတာပါလေအခုဆိုရင်ဒီလူတို့ကဘလောက်တော့ခါရလို့ဗတ္တိတလုံးအစားတက်ခဲတလုံးအစားကျွန်တော်မမပဲချောင်းစင်းတော့မရဆိုလာစေဆိုမစင်းစားနဲ့ကျွန်တော်တော့တိုက်ပြီးတော့မထင်ဘူးကြာသူတို့ထွက်သွားမယ်ဆိုတာရတော့မဖြစ်နိုင်တော့ဘူးထင်တယ်အဲ့ဒါကိုကျွန်တော်တို့ကစောင့်ကြည့်တယ်ဒီလူတို့ကစောင့်ကြည့်တယ်သူတို့ပြောတဲ့အတိုင်းဘယ်လိုမျိုးဖြစ်လာမလဲဆိုတာကိုပဲစောင့်ကြည့်နေတယ်ဒါကြီးကိုပြစ်ချပြီးတော့ဒီပြုတ်နေရသွားမယ်ဆိုတာကိုဘယ်သူမှမယုံဘူး
တရုတ်နိုင်ငံသားတွေရောက်လာပြီးနောက်ပြဿနာအမျိုးမျိုးကြုံရတဲ့အကြောင်းနဲ့အခုလိုထိုင်းဘက်ကအေးအေးယူနှိမ်နှင်းချိန်မှာဖျားသုံးစုမျိုးကန်တွေဂျားတဲ့ကနေမစီမဆိုင်နေနေရတယ်လို့လည်းမျိုးကန်ကပြောဆိုပါတယ်
။အရင်တော့ကျွန်တော်တို့ဖျားသုံးစုမှာတရုတ်နေကရှေ့ချဖို့မပြောနဲ့ခိုးလာပြီးတော့စကားပြောရတာမှအတန်မထွက်ရဘူး။ဒီလောက်ကနေအုပ်ချုပ်ရရန်နီယာနဲ့ပတ်သက်ချင်မှာလာမြဲဘူးလာခွင့်လည်းမရှိဘူး။အခုကတော့သူတို့မျိုးတော်ကြီးတို့ဖြစ်လာတာ။သူတို့ရဲ့ချဲလာလေကိုယ်ပဖာမိသားပြည်သူလူထုတွေကတောင်ဖျားနေကြတဲ့ဘက်ကိုရောက်လာလေ။အုပ်မျိုးပြည်တွေရောက်ကုန်ပြီ။တန်ရအောင်မှ ကြောက်လို့မပြီးသေးဘူးထားညာပြီးပါပြီတဲ့အဲ့ဒါကြည့်တယ
်ဒီမိုကရေစီအကျိုးပြုကျင်းတက်မတော် DKPA အမှတ်နှစ်နီးပြူရအဖွဲ့ကဗိုလ်မှူးကြီးစောအေဝမ်လက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်မှာတော့တရားမဝင် online ငွေကြေးလိမ်လည်မှုလုပ်ငန်းနဲ့ online လောင်းစားတဲ့လုပ်ငန်းတွေဖျားသုံးစုမျိုးအတွင်းအခြေချလုပ်ခွင့်မရှိစေဖို့နဲ့ဒေတာခံတွေရဲ့လူမှုစီးပွားထိခိုက်နေတာမှုရှော့ချလာအောင်အစွမ်းကုန်ကြိုးပမ်းသွားမယ်လို့ပါရှိပါတယ်ခင်ဗျာ
FOA မြန်မာပိုင်းရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုအမျိုးတော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အမေရိကန်ပြည်ထောင်စုမှာအကြီးအကျယ်အငင်းပွားစရာကိစ္စတစ်ခုကိုသမ္မတဒေါ်နယ်ထရမ့်ကပြန်ပြီးတော့စတင်လိုက်ပါတယ်အမေရိကန်မြေပေါ်မှာမှွေးဖွားသူတိုင်းအလိုအလျောက်နိုင်ငံသားဖြစ်တဲ့မတင်ဆိုရပါဒီမေခွန်းကအမေရိကန်တွေရဲ့ဖြစ်တည်မှုတမိုင်းနဲ့ဥပဒေရဲ့အနှစ်သာရကိုတက်တက်ထိတဲ့မေခွန်းလည်းဖြစ်ပါတယ်ထရမ့်ကလွန်ခဲ့တဲ့လကအထိခွင့်ရေးကိုရပ်ဆိုင်ဖို့အမိတ်ကြေညာစာထုတ်ပြန်ခဲ့ပေမဲ့လို့ပြည်ထောင်စုတရားသူချင်းတို့ဦးထက်မနေတို့ကတော့အဲ့ဒီအမိတ်ကိုဆိုင်းငံ့ထားဖို့အမိတ်ချမှတ်ပြီးအချင်းအကန့်အသတ်မရှိရပ်ဆိုင်ထားပါတယ်။မွေးရပါနိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးတော့တိတိနဲ့အချက်တွေကို VOA ရဲ့ပုံပြအရုပ်သားမှာမအေးတနာကျော်ကတင်ပြထားပါတယ်ရှင
်။သမ္မတထရမ့်ဇန်နဝါရီလ20ရက်နေ့မှာအိမ်ပြူတော်ကိုပြန်ရောက်လာကြတဲ့ကအမေရိကန်မူဝါဒတွေကိုပြောင်းလဲပုံချဖို့သမ္မတအမိတ်ကြေညာချက်အများပြားလက်မှတ်ထိုးလိုက်တာဖြစ်ပါတယ်။အဲ့ဒီထက်မှပထမသမ္မတသက်တမ်းကလေးကသူပြစ်မှတ်ထားခဲ့တဲ့မွေးရွာနိုင်ငံသားဖြစ်ခွင့်အဆုံးသတ်ဖို့လုပ်တာလဲပါဝင်ပါတယ်။မွေးရွာနိုင်ငံသားဖြစ်ခွင့်ဆိုတာလက်တင်ဥပဒေမူဖြစ်တဲ့ usually မျိုးပေါ်မှာမွေးဖွားခြင်းအခွင့်အရေးကနေလာတာပါ။အမေရိကန်မျိုးပေါ်မှာမွေးဖွားသူလူတိုင်းလူလူကိုနိုင်ငံသားဖြစ်ခွင့်အာမခံပေးထားပါတယ်။ဒီအခွင့်အရေးကိုအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်14မှာအတိအလင်းပြဋ္ဌာန်းထားပြီးတော့အမေရိကန်ပြည်အောင်စုမှာမွေးဖွားသူသို့မဟုတ်နိုင်ငံသားခံယူသူအမေရိကန်ပြည်အောင်စုရဲ့စီရင်ပိုင်ခွင့်အောက်မှာရှိသူအားလုံးဟာအမေရိကန်ပြည်အောင်စုနဲ့သူတို့နေထိုင်ရာပြည်နယ်ရဲ့နိုင်ငံသားများဖြစ်တယ်လို့ဖော်ပြထားပါတယ်။1898ခုနှစ်မှာတရားရုံးချုပ်ကစီရင်တဲ့ United States versus Wong Kim Ark မှုမှာမိဘတွေရဲ့နေထိုင်ခွင့်အခြေအနေကိုထက်မတွက်ဘဲနဲ့ဒီမှုကိုအတည်ပြုခဲ့ပါရင်အမေရိကန်ပြည်အောင်စုဟာကနေဒါမက္ဆီကိုတို့နဲ့အတူပဲမွေးရွာနိုင်ငံသားဖြစ်ခွင့်ပေးတဲ့အမေရိကတိုက်နိုင်ငံ30တွေကတနိုင်ငံအပါအဝင်ဖြစ်ပါရင်ထရန့်ရဲ့အမိတ်ကြေညာချက်ကတရားဝင်အထောက်အထားစာရွက်စာတမ်းမရှိတဲ့မိဘတွေဒါမှမဟုတ်ယာယီနေထိုင်ခွင့်မရှိတဲ့သူတွေကနေမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားဖြစ်ခွင့်ညှင်းပယ်ဖို့လှုံ့ဆော်တာဖြစ်ပါရင်ဒါပေမဲ့ဥပဒေပညာရှင်တွေကတော့ဒါဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ပြောပြီးတော့အမေရိကန်ခရိုင်တရားသူကြီး John Kavanaugh ကအဲ့ဒီအမိန့်ကိုယာယီရပ်ဆိုင်ထားပါ යි ။ဒီမူကိုပြောင်းလဲဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲဖို့ဒါမှမဟုတ်တရားရုံးချုပ်ရဲ့စီရင်ချက်လိုအပ်မယ်လို့ထောက်ပြပါ යි ။သမ္မတကဒီမူဝါဒဟာနိုင်ငံသားမဟုတ်သူတွေကမွေးဖွားတဲ့ရင်သွေးတွေကိုအလိုလျောက်နိုင်ငံသားဖြစ်ခွင့်ပေးခြင်းအပြင်တရားမဝင်ဝင်ရောက်မှုကိုတွန်းအားပေးရာရောက်ပါတယ်။ဒါဟာလူဝင်မှုကြီးကြပ်ရေးဥပဒေရဲ့ရိုးပေါက်ဖြစ်တယ်လို့ပြောနေရပါ။လက်ရှိမှာပြင်ဆင်ချက်14ကိုအဓိပ္ပာယ်မှားယွင်းဖွင့်ဆိုနေကြပြီးတော့အမေရိကန်ပြည်အောင်စုမှာတရားဝင်နေထိုင်ခွင့်မရှိသူတွေအပါအဝင်နိုင်ငံသားမဟုတ်သူတွေရဲ့ကလေးတွေကိုအလိုလျောက်နိုင်ငံသားဖြစ်ခွင့်ပေးနေကြရင်လို့သူကပြောတာပါ။မွေးရွာနိုင်ငံသားဖြစ်ခွင့်ကိစ္စကလည်းတက်ရောက်မှုအတော်ကြီးပါတယ်။အမေရိကန်ရဲ့လူကြီးအဖွဲ့အစည်းပုံဆိုတာကအမေရိကန်မျိုးပေါ်မှာမွေးဖွားသူတန်ပေါင်းများစွာကိုနိုင်ငံသားဖြစ်ခွင့်ပေးခဲ့တာကနေပုံဖော်ခဲ့တာပါစေယုံတွေကလည်းကလေးလောင်မွေးသူရဲ့နေထိုင်ခွင့်အထောက်အထားတောင်းလို့မရှိသလိုတချို့တွေကြတော့ယဉ်ကျေးမှုဒါမှမဟုတ်ကိုယ်ပိုင်ရွေးချယ်မှုတို့ပေါ်မှာမူတည်ပြီးတော့စေယုံမှာမွေးတာတွေလည်းရှိရာကြောင့်အရေးအတွက်တိတိကျကျပြောဖို့ခက်ပါတယ်ဝေဖန်သူတွေကတော့မွေးရပါနိုင်ငံသားဖြစ်ခွင့်ကိုအဆုံးသတ်လိုက်ရင်ကလေးတချို့ဟာနိုင်ငံမဲ့တွေဖြစ်သွားနိုင်ပြီးတော့ပညာရေးကျန်းမာရေးဆောင်ရှောက်မှုဒီလိုမျိုးအခြေခံအခွင့်အရေးတွေဆုံးရှုံးသွားနိုင်တယ်လို့သတိပေးကြပါရစေ။အဓိကကတော့ဒီကိစ္စကလူဝင်မှုကြီးကြပ်ရေးကိစ္စဆိုတာထက်ပိုပြီးတော့နည်းနည်းပါရစေ။ဘသူတွေကအမေရိကန်နိုင်ငံသားဖြစ်တဲ့အဲဒီဆုံးဖြတ်ချက်ကိုချမှတ်တယ်။အခြေခံမူတွေကဘာတွေလဲဆိုတာကိုအခြေအတည်အငင်းပွားရတာဖြစ်ပါလိမ့်ရှင်။
အမေရိကန်နိုင်ငံမှာမွေးရွာပါနိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးတော့မအေးတနာကျော်ကပုံပြရုပ်သားမှရှင်းလင်းတင်ပြသွားတာဖြစ်ပါရဲ့ရှင
်။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျိုရုဖန်ယူမှုနဲ့ကျွန်တော် VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖန်ယူနားဆင်ခြင်းနဲ့သောရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းစီစဉ်ကို Radio နဲ့ဖန်ယူနားဆင်နိုင်တာပါ။ နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ19 kHz 1553ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုတိုင်းရိုင်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းဒိုမီတာ1532နဲ့လိုင်းလမ်းမီတာ190ကနေပြီးတော့တနားရီစာအစီအစဉ်အစဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။ VOA American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါတော်သားရှင်များရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုအရင်ဆုံးသိဆုံမင်းမြန်ခန်းနဲ့စကြရအောင်ပါ Trump အစိုးရလက်ထက်မှာမြန်မာအရေးအလေးထားဖို့ကဘာသာရေးဖိနှိပ်မှုတွေကိုရှည်တန်းတင်ဖော်ထုတ်ဖို့လိုတယ်လို့လှိလာသူတူကပြောလိုက်ပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလူမျိုးဘာသာစုံခန်းစားနေရတာတွေကိုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုအဖြစ်အမေရိကန်ကသတ်မှတ်နိုင်ဖို့ဝိုင်းဝန်းတိုက်တွန်းဖို့လည်းသူကအကြံပြုပါတယ်။မြန်မာအရေးအတွက်အမေရိကန်အစိုးရတစ်ကိုချင်းကပ်နိုင်မယ့်အလားအလာကိုအမေရိကန်ပြည်ထောင်စုမှအခြေစိုက်ပြီးမြန်မာအရေးနဲ့လူအခွင့်အရေးလှုပ်ရှားနေသူလည်းဖြစ်အမေရိကန်နိုင်ငံရဲ့မူဝါဒကိုလိမ့်လာသူလည်းဖြစ်တဲ့သို့သောမုံကိုကိုငင်းချန်အေးကမေးမြန်းတင်ပြထားပါတယ
်။ဟုတ်ကဲ့ဒီပထမဆုံးတော့ပေါ့နော်ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီလွှတ်တော်ကိုမြန်မာအရေးနဲ့ပတ်သက်ပြီးတော့ပေးပို့တဲ့စာနဲ့ပတ်သက်ပြီးမေးမြန်းနေပါတယ်ဗျ။အဲ့ဒီမှာဒီမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီအမေရိကန်ပြည်ထောင်စုရဲ့ဖြည့်သွင်းလုံခြုံရေးနဲ့ဒီနိုင်ငံကြီးမူဝါဒတွေကိုဒီတမန်မဟုတ်တဲ့ဆိုတဲ့အသုံးလုံးတုံးတာပေါ့နော်အထူးချင်းချောင်းနေတဲ့အနေအထားဆိုပြီးတော့အသုံးလုံးပြီးကြီးသားထားတွေ့ရပါတယ်အဲ့ဒီထက်မှာဒီမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအကြောင်းကိုလည်းဒီအချင်းချင်းပြီးဖော်ပြထားတာတွေ့ရပါတယ်ဗျဆိုတော့ဒါကဒီ Trump ဆိုရအနေနဲ့ပေါ့နော်စာနာသိမ်းမှုအောက်ကမြန်မာနိုင်ငံရဲ့အခြေအနေကိုနားလည်တဲ့အနေအထားမှာရှိတယ်လို့ယူဆနိုင်ပါလား
ဟုတ်ကဲ့ကျွန်တော်တို့ယူဆပါတယ်ပြီးတော့ကြေးဥတင်တယ်ဝမ်းသာတယ်ကြိုဆိုတယ်တရားကသမတဘိုင်ဒန်ကလည်းလောက်ခဲ့ပြီးရဟာကိုဆက်လက်လောက်တာဖြစ်ပါတယ်။အာဒါကြောင့်မို့ကျွန်တော်ဝမ်းသာတယ်ကြိုဆိုတယ်
။အမေရိကန်ပြည်တွင်းအကျိုးစီးပွားကိုဦးစားပေးတယ်ဆိုတဲ့မူဝါဒနဲ့ဒီသမတဒေါ်နယ်ထရန့်ကလူမျိုးအမေရိကန်ပြည်သူတွေပို့ပြီးအလေးထားတယ်ဆိုတဲ့မူဝါဒတွေကပေါ့နော်ဒီနိုင်ငံတကာအရေးပေါ့နော်ဒီမြန်မာအရေးပေါ်ကိုစိတ်ဝင်စားမှုအားနည်းမှုတွေရှိလာနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေရှိတာပေါ့နော
်။ဟုတ်ကဲ့အဓိကတော့ဒီနိုင်ငံချိုင်းမူဝါဒဆိုတာကဘယ်သူကအကောင့်ထဲပေါ်မလဲဘသူလက်ထဲမှာရှိတယ်လေဆိုတာအရေးကြီးတယ်ခုနိုင်ငံချီရဲ့ဝန်ကြီးကမာကိုရိုဘီယိုဒီမာကိုရိုဘီယိုကစီနေတာတောင်းလျှောက်သူနိုင်ငံချီကော်မတီမှာသူပါလာခဲ့တယ်ကျွန်တော်တို့လက်ထတွေ့ဖို့တော်တော်လေးများလာခဲ့တယ်သူကတကယ်ပဲအဲ့ဒီမမာပီရင်းမှာတက်တက်ကြောကြောပါဝင်လာခဲ့တယ်အတီးပြုတ်ကျန်လာပွဲပေါ့နော်အဲ့ဒီ hearing မှာသူကမာကိုရိုဘီယိုဘယ်လိုပြောခဲ့တယ်လဲဆိုတော့အခုလိုအမေရိကတာအဓိက American First လို့ပြောပြင်မဲ့ကျွန်တော်တို့က American ရဲ့ value America ရဲ့တံဖိုးလုံးဝပြည့်ပြတ်သွားမှာမဟုတ်ဘူးလို့သူပြောထားတယ်ကောင်းကောင်းလေး American value ဆိုတာဘာလဲဒါ Democracy ကျွန်တော်ဗမာပြည်ကိုဒီစိတ်ဝင်စားတဲ့ American ရဲ့ interest ဆိုတဲ့နေရာမှာလေအဲ့ဒီလုံခြုံရေးတစ်ခုတည်းမဟုတ်ဘူး geopolitics တစ်ခုတည်းမဟုတ် sea boy တစ်ခုတည်း India နဲ့ဒီ China အနားမှာနေတဲ့အဲ့တစ်ခုတည်းမဟုတ်ဒီကျွန်တော်တို့နိုင်ငံမြန်မာနိုင်ငံကိုဒီမိုကရေစီဖြစ်စေချင်တဲ့ဒါကြောင့်မို့ရိုးပြောကောင်းကောင်းလေးသူပြောတယ်ပြတော့နောက်တစ်ခုသူပြောထားသေးတာရှိသေးဒီထေတာဆိုတော့ဟာလေသူတုံသေးတယ်နော်ကိုရီးယားတို့ပြတော့အီရန်တို့ပေါ့နော်အဲ့ဒါမှအာသာဒီထေတာဆိုပြတော့တုံတဲ့အဲ့ဒါမှကျွန်တော်တို့စဉ်းစားတာဟာတော့မမပြီးပဲသူတို့ကဒီထေတာဒီထာတုံလာခဲ့တယ
်ဟုတ်ကဲ့ဗျာဒီလိုမျိုးဒီမာကိုရူဘီယိုရဲ့အခက်ကဏ္ဍကိုလည်းခုပြောသွားတယ်ဆိုတော့ပေါ့နော်ဒီနိုင်ငံကြီးဌာနကပဲပေါ့နော်အခုတတလုံးမှာဒီ February 9ရက်မှာပဲထုတ်ပြန်တဲ့ထက်မှာမြန်မာပြည်ခအခြေအနေကိုသူအထူးစိုးရိမ်နေဆိုပြီးပြောပါတယ်ဗျဒီစကောက်စီရဲ့အရေးပေါ်အခြေအနေတည်တန်းတိုးတာမျိုးကလည်းဒီတိုင်းပြည်ကိုမအုပ်ချုပ်နိုင်ဘူးဆိုတာမျိုးတသက်ပြနေတယ်ဆိုပြီးပြောတယ်နောက်တော့ထုံးစံတိုင်းတောင်းဆိုချက်တွေပေါ့နော်ဒီအကြံဖက်မှုတွေရက်ဖို့နိုင်ငံကြီးကျင်းသားတွေတွေ့ဖို့နဲ့ဒီတွေ့ဆုံဆွေးနွေးဖို့တိုက်တွန်းတာတွေတွေ့ရပါတယ်ဆိုတော့ဒါကပေါ့နော်ဒီအနာသိမ်းနှစ်ပတ်လည်အချိန်နဲ့တိုက်ဆိုင်နေတာပေါ့နော်ဒီတော့ထိုရိုးထုတ်စိန်ထုတ်ပြန်ချက်လိုပဲတစ်ဖက်ကယူဆနိုင်တာမျိုးတွေလည်းရှိမှာပေါ့လေဒါပေမဲ့တစ်ဖက်မှာလည်းဒီအမေရိကန်နိုင်ငံကြီးမူဝါဒထဲမှာဒီမြမအရေးကပေါ့နော်အမေရိကန်ရဲ့ဒေတာတွင်ဒီလိုမျိုးရှစ်တောင်အရှာအာရှပစိဖိတ်မူဝါဒတွေပေါ်တက်ရောက်နေတဲ့အချက်ဆိုပြီးတော့သူတို့ထည့်သွင်းစဉ်းစားလို့ဒါမျိုးတွေထုတ်ပြန်တာမျိုးလို့ရောယူဆနိုင်တယ်ဗျဘယ်လိုသုံးသပ်လဲဗျာ
တော်တော်လေးကောင်းတယ်အဆရာမှန်းနေအဲ့ဒါကဘယ်မှာတွားတွေ့တယ်လဲဆိုတော့ခုနဒီ US Ambassador to UN Eddie Stefanik चाना पोए मा दि साउथ ईस्ट एशिया कैसा म्यांमा कैसा मेखुन ठौदे एरमा स्टेफनी का शिनशिन ले प्यो रे म्यांमा पी ये ल्यू खुइन ई कैसा ह्यूमन राइट्स कैसा का टॉप प्रायोरिटी था मे नो तू प्यो रा अजी तची टॉप सरो अधिका बो अधिका था मे सरो ताचो मो यूएस ये नंगन छाई मुवादा अकाउंट थे पोले ल्यू बतु ले सरो नंगन छाई वंची एर औ मा सम बतु ले सरो अदि द यूएस एम्बेसडर टू यूएन स्टेफनी तुरो बे
नाउ टुकु आरो दी बादाई लुले ख्वेन ने म्यामा यी ससत चेक को बो नो लुमियो चनो स्विनि जमा रे ब्या अकु दी लेट लो मा रे बो नो दी नंगन दका बादाई लुले ख्वेन नी ला गे मा दी दुतमरा जेडी बेंस का मेंगोन प्यो बी रो दी ट्रान सो या नी ने बो नो दी बादाई लुले ख्वेन साइन या द्वे अली था चाउ ठुप पो फ्यात दा ला म्यो दी तु गे या बा रे ब्या दी म्यामा यी ब्यान ले तत वन ला बु द्वे का दी अजिन गा ले दी लीला तु तचो ठौ प्या बु रे बो नो दी प्रथमा अजिन दी ट्रान सो या खित तोंग गा दी म्यामा यी मा दी बादाई लुले ख्वेन अछि ने बो मुटि बी रो तौ सो ला म्यो गा တခုလက်ရှိမှာဒီမြမကြီးအတွက်ဒီအမေရိကန်ရဲ့စဉ်းစားချက်ကိုပို့ပြီးတော့ထိရောက်အောင်ပေါ့နော် mobilize ဖြစ်ဖို့ဒီလောက်လာနိုင်တဲ့အနေထားရှိလာကြ
ကျွန်တော်ဒီဘာသာရေးကိစ္စကောက်ရှေ့တန်းရောက်လာမယ်လို့ကျွန်တော်ထင်တယ်အခုကကျွန်တော်တို့ကတော့2021အာနာသိမ့်ပြီးပါပေါ့နော်အဲ့ဒါအဖြစ်အပျက်ကိုကျွန်တော်ပို့ပြီးတော့အာရုံစိုက်တယ် +2021 အာနာမသိမ့်ခင်တော့မြတ်တော်အဖေ2018 ကရိုဟင်ဂျာ issue ပါပဲဆိုတော့တမတဘိုင်ဒန်နဲ့လည်းရိုဟင်ဂျာ issue နဲ့ပတ်သက်ပြီးတော့ genocide ဖြစ်တယ်ဆိုပြီးတော့ဆုံးဖြတ်ချက်ချခဲ့တယ် house မှာလည်းဆုံးဖြတ်ချက်ချခဲ့အဲ့ဒီအတိုင်းပါပဲအာနာသိမ့်ပြီးတဲ့နောက်မှာကြည့်ပါကျွန်တော်တို့ခရိယာကျွန်တော်ဗုဒ္ဓဘာသာအကုန်လုံးဖျက်ဆီးလိုက်တယ်တပ်ပစ်လိုက်တယ်အဲ့ဒါဟာကိုကျွန်တော်ကဘိုးပြတင်ပြဖို့လဲသူတို့လည်းသူတို့သဘောပေါက်နားလည်လာတယ်ကျွန်တော်တို့ကိုယ်တိုင်လည်းအခုတုံးကျင်လောက်ပြီခု2023မှာစီးနေမှာလုပ်တယ်ပြေတော့ house မှာ2020လက်မတင်ဟိုတနေ့ကပဲကျွန်တော်တို့စီးနေမှာပြန်လှုပ်လေအဲ့ဒါဟာမျိုးလှုပ်ဖို့လိုတယ်ဟိုတနေ့ကလှုပ်တာဟာကျွန်တော်တို့ခရိယန်တစ်ခုတည်းမဟုတ်ဘူးကျွန်တော်ဗုဒ္ဓဘာသာကဖုံးကြီးလက်ပါတယ်ပြီးတော့ရိုဟင်ဂျာလက်ပါတယ်နော်ကျွန်တော် Catholics တွေလက်ပါတယ် Baptist တွေလက်ပါတယ်ပြည်နယ်ဆွင့်ကချင်းပြည်နယ်မန္တလေးအဲ့လိုဝိုင်းပြီးတော့အထူးတကူတွန်းဖို့လိုတယ
်ဟုတ်ကဲ့ဒီလိုမျိုးနောက်ခံအနေထားမှာပေါ့နော်ဒီမြန်မာဆိုတဲ့အကြောင်းအရာကိုဒီလိုမျိုးကုလသမဂ္ဂဆိုင်ရာဒီ American သမ္မတကြီးကလည်းပြောလာတယ်နိုင်ငံခြားရေးဝန်ကြီးကိုယ်တိုင်လည်းပြောတယ်ပေါ့သမရထရန့်ကိုတိုင်ထုတ်ပြန်တဲ့စာထဲမှာလည်းမြမအရေးပါတယ်ပေါ့ဒီလိုနောက်ခံအခြေအနေရပေါ့နော်ဒုက္ခသည်တွေကိုထောက်ပံ့တာမျိုးတွေရက်တန်တာမျိုးတွေရှိနေတဲ့အနေအထားတွေပေါ်မှာဒီမြမအရေးသက်သက်ဆိုရင်ပြန်လဲစဉ်းစားပြီးတော့ပေါ့နော်ဒီအကူအညီတွေဆက်လက်ထားရှိနိုင်မဲ့အမေရိကန်ရဲ့မူဝါဒမျိုးတွေမြင်လာကြနိုင်ပါဗျာ
လာလာရှိတယ်ဘာဖြစ်လို့လဲဆိုတော့အခုက तू ကစိုင်းရန်ထားတာဟာဂျပန်90တုံးလာပေါ့အဲ့ဒါခါကျန်တို့ပြန်တုံးတာမယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့အဓိကလွတ်တော်ကိုအထက်လွတ်တော်အောက်လွတ်တော်မှာတော်တော်လေးတုံးဖို့လို့ရဲပြောတဲ့ခါမှာလဲကျွန်တော်တို့ကတော့ဒီအခုလိုဘာသာရေးကောင်းဆောင်တွေဟိုတတ်တာဖန်ဆီးခံရတာဖျားကြောင်းတွေဗုဒ္ဓဘာသာဖြစ်ခရိယာမဖြစ်ဖြစ်ဖြည့်စည်တာမိရှုတာအဓိကဘုံချဲပြီးတိုက်တာဟာတွေက crimes against humanity လူသားမျိုးနော်စုအပေါ်ကျူးလွန်တဲ့ရာဇဝတ်များတတ်မှတ်ပေးဖို့အဲ့ဒီလိုတမ်းမှလိုက်ပြီးဆိုရင်ဒီအခုမြေရောတခြားရောနောက်ကလာမယ်ဥပမာကျွန်တော်ရိုဟင်ဂျာကိစ္စကျွန်တော်ဖြစ်စေချင်တယ်လို့တော့အခုမဖြစ်ဘူးနော်ရိုဟင်ဂျာ issue နဲ့ဒါပေမဲ့အဲ့ဒီလိုတမတဘိုင်ဒန်ကနေ genocide တမ်းမှလိုက်တယ် house ကလည်းသူဆုံးဖြတ်ချက်ချလိုက်တာကကျွန်တော်သားလေတော့ကတော့ 2.4 billion နော် billion ကုကူငွေတယ်ဒါပေမဲ့သူတို့အကြီးကတော့များများလောက်ဖို့တလို့တယ်ဒါပေမဲ့အဲ့ဒီလိုတတ်မှတ်လိုက်တော့အဲ့လိုဟိုကိုချင်းစာမှုသူတို့ရဲ့နိုင်ငံရေးသမားစိတ်ထဲမှာတနာကျင်နာမှုရှိလာတယ်ဆိုတော့အရေးကြီးတယ်ဒါကြောင့်မို့ကျွန်တော် message ကဒီအခုလိုဒီ human rights violation ဒီဖျားကြောင်းနဲ့ဖျက်ဆီးတာဟာဟိုဖုံးကြီးတဲ့ကျွန်တော်တတ်တာအဲ့ဒါဟာက crimes against humanity and war crime သူတို့ကျူးလွန်နေစစ်ရာဇမှုမှုကျူးလွန်နေလူသားမျိုးနဲ့စုအပေါ်ကျူးလွန်တဲ့ရာဇမှုဖြစ်တဲ့ဆိုပြတော့သူတို့ကရိုဘီယိုနိုင်ငံချကြီးဝင်ကြီးရိုဘီယိုနေနဲ့တတ်မှတ်ဖို့လုပ်တယ်။အဲ့ဒါလိုတတ်မှတ်ဖို့ကကျွန်တော်တို့ဝိုင်းပြီးတော့လုပ်ကြဖို့လုပ်တယ
်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ခုတော့အပတ်စဉ်စီးပွားရေးအစီအစဉ်မှာပနမားတူမြောင်းကိုတရုတ်တို့ဩဇာလွှမ်းမိုးထိန်းချုပ်ဖို့ကြိုပမ်းနေတာဟာလက်မခံနိုင်စရာဖြစ်ပြီးတော့လိုအပ်ရင်တော့မလွဲတာမရှောင်တာအရေးယူဆောင်ရွက်ရလိမ့်မယ်လို့အမေရိကန်ဘက်ကပြောဆိုလိုက်ပါတယ်။ဒီသတင်းပါစီးပွားရေးအစီအစဉ်မှာမတင်ကြီးထိုက်တင်ပြထားပါတယ်။
တရုတ်တို့က ပနားမာတူမြောင်ကိုဩစာလွှမ်းထိချုပ်ဖို့ကြိုးပမ်းနေတာဟာလက်မခံနိုင်စရာဖြစ်ပြီးတကယ်လို့ဒီအခြေအနေကိုမပြောင်းလဲဘူးဆိုရင်တော့အမေရိကန်ဘက်ကတူမြောင်ကိုအသုံးပြုခွင့်ကာကွယ်ရေးအတွက်လိုအပ်တယ်လို့အရေးယူဆောင်ရွက်လာရနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကပနားမာခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်။ဖေဖော်ဝါရီလ2ရက်နေ့ကပနားမာနိုင်ငံမြို့တော်ပနားမာစီးတီးမှာသမ္မတဟိုဆေးရူရဲမူလီနိုနောက်နိုင်ငံခြားရေးဝန်ကြီးဇေဗီယာမာတီနက်စ်အာချာတို့နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရူဘီယိုတို့တွေ့ဆုံဆွေးနွေးကြပါတယ်။ပနားမာတူမြောက် area မှာတရုတ် community party ကလက်ရှိဩစာညောင်းထင်းချုပ်ထားမှုဟာဆိုရင်တူမြောက်လက်ပတ်ရေးအတွက်ချင်းချောက်မှုအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပနားမာဆုံးဖြတ်ထားကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရူဘီယိုကပြောဆိုခဲ့တယ်လို့နိုင်ငံခြားရေးဌာနညညာချက်မှာဖော်ပြပါတယ်အမေရိကန်သမ္မတထရန့်ကပနားမာတူမြောက်အရေးမှာတရုတ်ကပါဝင်ပတ်သက်လာတယ်လို့အကြိမ်ကြိမ်ပြောဆိုနေတာဖြစ်ပါတယ်
China is involved with the Panama Canal.
ပနားမာတူမြောက်အရှေ့မှာတရုတ်ကပါဝင်ပတ်သက်နေပါတယ်။ဒီလိုလှုပ်လို့မရပါဘူး။ဒီလိုလှုပ်ရမှလည်းမဟုတ်ပါဘူးလို့သမ္မတထရန့်ကပြောခဲ့တာပါ။ Atlantic သမုဒ္ဒရာနဲ့ Pacific သမုဒ္ဒရာကိုဆက်သွယ်တဲ့82ကီလိုမီတာအရှေ့ရှိတဲ့ပနားမာတူမြောက်ကိုတရုတ်ကဘယ်လိုဩစာတက်ရောက်နေသလဲ။အမေရိကန်ဘက်ကဘလို့အရေးယူလာနိုင်ခြင်းရှိသလဲဒါမှမဟုတ်လည်းအမေရိကန်နိုင်ငံခြားဝင်ကြီးရဲ့ပြောဆိုချက်ကိုပနားမာသမ္မတကဘလို့တုံ့ပြန်တယ်လဲဆိုတာတွေကိုတော့အမေရိကန်နိုင်ငံခြားဌာနကြီးညာချက်မှာဖော်ပြမထားပါဘူးကမ္ဘာ့ခုံသွယ်ရေးမှာရေးပါတဲ့ပနားမာတူမြောက်အရေးအစိုးရရဲ့စီမံခန့်ခွဲမှုပုံစံကိုအမေရိကန်အစိုးရသစ်ကဝေဖန်ထားတာတွေကိုတော့ပနားမာသမ္မတမူလီနိုကပယ်ချပါတယ်ပနားမာတူမြောက်ပိုင်းဆိုင်မှုအရေးအမေရိကန်နဲ့ညှိနှိုင်းမှာမဟုတ်ဘူးလို့ပနားမာခေါင်းဆောင်ကပြောပါတယ်။ဒါအပြင်ပနားမာပြည်သူတချို့ကလည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ပေါ်မှာဆန့်ကျင်ဆန္ဒပြကြပါတယ်။အမေရိကန်တို့တိစောက်ခဲ့တဲ့ပနားမာတူမြောက်ကို1996ခုနှစ်မှာပနားမာကိုလွှဲပြောင်းပေးခဲ့တာဖြစ်ပြီးအခုအမေရိကန်ကိုပြန်ပေးဖို့ဆိုတဲ့သမ္မတထရန့်ရဲ့တောင်းဆိုချက်ကိုသူတို့ကပြင်းပြင်းထန်ထန်ကန့်ကွက်နေတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးတဲ့မာကိုရူဘီယိုရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ပထမဆုံးခီးစဉ်ကိုလက်တင်အမေရိကနိုင်ငံများနဲ့ဆက်တင်လိုက်တာဟာဆိုရင်နှစ်ပေါင်းတရာကျော်အတွင်းပထမဆုံးအကြိမ်ဖြစ်တယ်လို့လက်တင်အမေရိကဆိုင်ရာအမေရိကန်အထုကိုယ်စားလှယ်မော်ရီစီယိုကလေဘာကရွန်ကပြောပါတယ်။နိုင်ငံဆိုင်ဝင်ကြီးရဲ့အခုခီးစဉ်ဟာဆိုရင်ဒေတာရင်းမှာတရုတ်ရဲ့ဩစာချီးထွားလာမှုကိုချိန်ညှိဖို့ရည်ရွယ်တာဖြစ်တယ်လို့တာဝန်ရှိသူတွေနဲ့ကြွမ်းကျင်သူတွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပနားမာတူမြောက်ပြန်လည်ထိန်းချုပ်ရေးကိုတွန်းအားပေးပြောဆိုနေသလိုနိုင်ငံတွင်တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုလျှော့ချဖို့ပြင်းပြင်းထန်ထန်ဆောင်ရွက်နေချိန်မှာပဲနိုင်ငံခြားဝင်ကြီးရဲ့လက်တင်အမေရိကခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။သမ္မတထရန့်ကအခုလိုပြောပါတယ်
။ And we didn't give that to China, we gave it to Panama.
တရုတ်ကိုပေးတာမဟုတ်ပါဘူး။ပနားမာကိုပေးခဲ့တာပါ။ဒါပေမဲ့ပနားမာကသဘောတူညီချက်ကိုလုံးဝချိုးဖောက်ပါတယ်လို့သမ္မတထရန့်ကပြောခဲ့တာပါ။ပနားမာဘက်ကတော့ညှင်းဆိုလိုက်ပြီးဒါဆိုရင်ရေချောင်းသွားလာရေးတစ်ခုလုံးအတွက်တူးမြောင်းတစ်စိတ်တစ်ပိုင်းကိုစီမံခန့်ခွဲတာသာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရူဘီယိုကတော့ပြည်ပခတစ်ခုခုဖြစ်လာရင်ပနားမာတူးမြောင်းအသုံးပြုခွင့်ကိုတရုတ်ကပိတ်လိုက်နိုင်တယ်လို့သတိပေးထားပါတယ်။တရုတ်အစိုးရဘက်ကတော့ပနားမာနဲ့တရုတ်ကြားပူးပေါင်းဆောင်ရွက်မှုတွေအရေးပြီးခဲ့တဲ့သတင်းပတ်နိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပြောခွင့်ရလင်ဂျီယမ်ကအခုလိုပြောပါတယ်။
ပနားမာ是国际投资
的。那是嘛？只要那巴拿马家，格巴拉西曼给布邦商业目的个，刚刚我们设立商业那边，就面对了也是你话的。相信。那三牛阿龙啊，用起这黑黑麻麻的，边把交完商业目的个，渐渐看见阿片，那派九度十三亿呢？那来看比度的也一些九十八个去看比，慢干的送票车队恰马铺就那路表来嘛的。
ပနားမာတူမြောက်နီးဝန်းကျင်မှာတရုတ်ကုမ္ပဏီတွေတစားတည်းတစားပိုပြီးများလာနေပြီးစိတ်ကန်းတွေကိုဆက်သွယ်ရေးဆိုင်ရာအခြေခံအဆောက်အုံဖြစ်တိုးချက်လာနေတယ်လို့လဲလက်တင်အမေရိကဆိုင်ရာအမေရိကန်အထုကိုယ်စားလှယ်မော်ရီကိုကလေဘာကရွန်ကပြောပါတယ်ဒါဆိုရင်အမေရိကန်ရဲ့အမျိုးသားလုံခြုံရေးအတွက်အထူးတလဲစိုးရိမ်စရာဖြစ်တာတည်းမဟုတ်ဘဲပနားမာအတွက်ရောအနောက်ကမ္ဘာကျန်းတစ်ခုလုံးအတွက်လဲအထူးစိုးရိမ်စရာဖြစ်တယ်လို့သူကပြောပါတယ် Anao kaba jema osa che trimbo, deyoga siboa ye ya yo, siboa ye ne matasanye nibu hadri guba, don chala ni raja. Amyota longjo ye sanya su yin jedwe topola de po, don da du de chugale tri pi jabade. Nanganwe ne ne deo jinim yona mude bobiro jala de lu yu sa kechabi me. Majagi mawe deo ye kaba lan siman gema lama tubo. CSIS, America, CC, New Chayemu, Ryan Bagga, Biobari. Natao, second Kuni, now by Panama Duga, Dio Ye, Biarang, Kabalansi Mangama, Lama Yetuke B, Taiwan Sa, Dio Good, Dantaman Ye, Yap Yangle, Athima Bumu now by Dio Do Bobiro, Tedder Wimu, Lo Shala Rapsichao, and Muta Longjum Yasanya, Dutti the Napwe, CSFS Ye. Amusa, New Chayemu, Joseph Humiaga, Pio Varishi.
America Soyaga beat it, DISB, Pinya de Suya, Dobby Melo, the Chani Rene, John Satan and Josani Relo, Gamoria Naga, AUPB Tecdoma, but money, Tenere, go tap home, jog up your body. Kanakana, a thicker, Piansa Yabeme, a gomian saying that she's an able ye girelu, Yore, go tap bone jog, Masumia Monga, Mimia Miro, Lumu Shukema, Timbiat Habare.
Yamanang and Ma, Sitter and Ade Mujang, Digita, Emery, who Yayi, Sundalaya, Lunget Yaga. A good call, America, Suyaga, D. D. I. S. B. Pinya, the Suja like a dre, Pinya in Pionlinjadri, Mawa Doya, Janelu, Piovari. Lungere, Lindy Joronga, Sayana, De Mujang, and Naga Lanjang, Pianga Yabi, a good call, Tap Yaya, Betini, Joni, Bimele. A gomber drug away, Nolin Tavarello, Cambodia Nanga, Fenabing Muroga, AUPP Dagduma, but a money generate on the go tap home joga, Piovari. A cake joyabi me, Sabiro Josani, go tap home jone, Mimian Tavarishin.
General Kuaro, USAID and EP, TIS with scholarship, Cambodia Nanga, Phnom Penh Mue, the American University of Phnom Penh, business and science and business, then the back, yeah, hope, special up to mind about.
Good about all the money, ma, set on a thing like Lujan said them, Matado Bene, Tainan Gandware, Arianima, Sosa Bure, the American, Soya Bede Scholarship Nebono, DISB Scholarship, the Jang said Denny, the Gelum Yadi, set on a thing, Usoe, Leshima, Gupari, Pinny Melu, or Chenleshe.
The non money, ma, Ruanjaro, journalism. Today, journalism, the music loaded, bono. Chanoga, as in, John Derek's when I made the Chini Tobai, Kulolo Zero, album, the Tota Shibare, Pure, the Dolaine, Nepatadari, a Lu Queen, Nepatadari, side the Chini Legend, or Pure Tota Shibare. So the logo, a salon, Tommy Lieutenant, media loga, my version of Sashini, Pure, music salon, Pinny, Lieutenant, my.
So, ma, major nasos of Bureau of Manning and Marawa, the Tarebina, Poly Journalism, Genial, then Bureau of Kutaro Science and Business Major, then it is raw, Palojang Molo, the Major Badayago, Pian Pian Bido, then the Dalashe.
Okay, Yamanang and Marawa, General Lonira, the media loga, Mapsa, music, show business by Lonira, so raw, the media, Jang Bootis, and the mass media, Jang Bootis, and the general media school, the Kerapono, Tabime, General Tolangala, Drema, Yoke, Didarima, Lumu, SMEs, they started business, they look Pidu Yamashi, about Bobo, so the Didaku from Yoto, who are the Kasi Boyne, Sabi Simpima Dingwiji Simpima Pieta Soja Adilodi Darima Dikaku the business model the implement look behind Budoka Agu Grand Dainale Nima Pshimae Pio Kugurain Lady Business Nepata Pio Say Wins I bo a little new money and manuale to know business that you look at Urashi so Dario Bobilo Nayalu to know the Michael Shipped about.
ပြောမယ်ဆိုရင်တော့ဒီစစ်တပ်အာဏာသိမ်းလိုက်လို့ပေါ့နော်ဒီလမ်းလွဲကုန်တဲ့ဟိုအနာဂတ်လမ်းလွဲကုန်တဲ့မြန်မာလူငယ်တွေထဲမှာကိုထပ်ဖုံးကြော်တဲ့တယောက်ပါတယ်ပေါ့လေဒါပေမဲ့လည်းဟိုစိတ်မလျှော့ဘဲနဲ့ကြိုးစားလို့အခုဒီအမေရိကန်ဆိုရပေးတဲ့ development ကျွန်တော်ကူညီပေးခြင်းနဲ့ရပဲပေါ့နော်ဘာဖြစ်လို့ဆိုတော့ကျွန်တော်ဒီ
ပဲအဲနောက်မှလိုက်လုပ်လို့ရတဲ့အရာတွေကပုံပြီးများတာမလို့ပါဗျာဟုတ်
ကိုထပ်ပေါင်းကျော်ကဒီစကိုင်းတိုင်းဆလေးမြို့နယ်ရဲ့အတညောင်ရွာမှာကြီးတဲ့မွေးတယ်အဲ့ဒီမှာပဲကြီးလာတယ်ပေါ့လေဆိုတော့အဲ့လိုဒီတညောင်ရွာမှာကြီးလာတဲ့လူငယ်တယောက်အနေနဲ့အခုလက်ရှိဒီ American သင်ယိုးနဲ့တင်နေတဲ့တက္ကသိုလ်တစ်ခုမှာကျောင်းဆက်တက်နိုင်ဖို့အတွက်ကဘယ်လောက်ကြိုးစားရတယ်လို့ပြောနိုင်မလဲရှင့
်ကျွန်တော်ကဒီမကွေးတိုင်းပေါ့နော်အဲဒီကျွန်တော်ဒီကျွန်တော်ဒီညာဘက်ကနေလာတာဆိုပေမဲ့ကျွန်တော်ဘက်မှာဒီဆရာကောင်းသမားကောင်းတွေအများကြီးရှိတော့ကြာစာတွေကဒီအင်္ဂလိပ်စာကိုလည်းတေချာဦးစားပေးပြီးလုပ်ဖြစ်ခဲ့တယ်ပေါ့နော်အဲပြီးတော့ဒီအတန်းပညာလည်းတေချာစူးစမ်းခဲ့တဲ့အတွက်ကြောင့်ဒီဘက်ကိုရောက်လာတဲ့အခါတင်ယူအပြောင်းလဲနေနည်းနည်းလေးတော့တင်ကြားပုံကကျတော့ဒီ student base ပို့ဖြစ်တော့ကြာအခက်ခဲနည်းနည်းပထမအနှစ်မှာတော့ရှိခဲ့တယ်ခင်ဗျအခု second semester မှာတော့အခက်ခဲအသိမရှိတော့ဘူးပေါ့နော်ဒီတင်ယူပုံစံနဲ့လည်းကိုကျွမ်းတဝင်ဖြစ်လာပြီဆိုတော့အဓိကတော့ဒီအင်္ဂလိပ်စာတေချာပိုင်းနေနေဆိုရင်တော့ဒီအင်္ဂလိပ်စာနဲ့တင်တဲ့တင်ယူ course တွေမှာတော့အဆင်ပြေတာပေါ့ခင်ဗျဟုတ်
ဟိုလက်ရှိမှာစိတ်မကောင်းစရာပြောရမယ်ဆိုရင်တော့ဒီ American အစိုးရကပေးနေတဲ့ DISP scholarship ကိုအခုရထားရပေါ့လေရပြစ်လိုက်တယ်ဆိုတော့ကိုချက်ဖုံးချော်ကအခုမှဒီ science and business major ကိုပထမနှစ်တက်နေတဲ့ကျောင်းသားဖြစ်တဲ့အခါကျတော့ I think 3 နှစ်ကျန်သေးတယ်ထင်တယ်เนาะကျောင်းပြီးဖို့ကဆိုတော့ဘာဆက်လုပ်မယ်လို့စဉ်းစားထားလဲရှင့်
โอเคကျွန်တော်ကတော့လောလောဆယ်တခြားစကောလာရှစ်ကိုပဲရှောက်ဖို့ကြိုးစားကြိုးစားနေတယ်ပေါ့နော်ဘာဖြစ်လဲဆိုတော့အခု USAID အနေနဲ့လည်းဘာတွေဖြစ်မလဲဆိုတာမသေးချာတဲ့အခြေအနေဖြစ်နေတာဆိုတော့ဒီစကောလာရှစ်တွေထပ်လျှောက်ပြီးတော့ပဲပြပမှာဆက်ပြီးတော့ပညာကြီးဆုံးခန်းတိုင်အောင်သင်ကြားနိုင်ဖို့အတွက်လုပ်နေရတာပေါ့နော်ခင်ဗျဟုတ်
ဖြစ်ချင်တဲ့ကိုယ့်ရဲ့ညီမချက်တယ်ပေါ့လေအဲ့ဒါတော့ဗမာပြည်မှာတော့ရှိခဲ့တဲ့ညီမချက်တွေကဒီစစ်တပ်အနာသိမ်းလိုက်လို့လမ်းလွှဲခဲ့ပြီအခုလဲဒီ scholarship ကလက်ရှိမှာရပ်နေတော့အခက်ကြုံနေတဲ့အခြေအနေဖြစ်နေပေါ့တယ်ပေါ့လေဆိုတော့အဲ့ဒါတွေကိုဒီရှေ့ဆက်နိုင်ဖို့အတွက်ပေါ့ positive attitude ဒီအပြုသဘောဟိုအကောင်းမြင်တဲ့စိတ်ဖက်ကနေပြီးထားနိုင်ဖို့အတွက်ကတော့ဘလောက်အရေးကြီးတယ်လို့ပြောချင်တယ်ချင
်အဲ့ဒါတော့တော်တော်အရေးကြီးတယ်ပေါ့နော်ကျွန်တော်တို့ပြပရောက်ចောင်းသားတွေမှာမဟုတ်ပါဘူးဒီမြေရံလူတွေရောအကောင်လုံးပဲပေါ့နော်ဘာလို့ဆိုတော့ခုလိုခေဆိုးကြီးတွေမှာရှင်သန်နိုင်မှုကကျတော့အလိုအကောင်းမြင်စိတ်တွေအများကြီးလူတွေပေါ့ကျွန်တော်ဆိုလဲပထမတစ်ခါဒုတိယတစ်ခါအဲ့လိုမျိုးခောက်ခောက်ခါခါကိုကြိုးစားသမျှအပြည့်ပြန်အဲ့လိုမျိုးစပက်တွေဖြစ်နေပေမဲ့လည်းကိုတက်အချိန်ကြီးဆိုးတဲ့သူတွေကိုတက်ပေးဆက်နေရတဲ့သူတွေကိုတက်ခံစားနေရတဲ့သူတွေအခုချိန်အများကြီးရှိနေတယ်အထူးသဖြင့်မြန်မာမှာအများကြီးရှိနေတယ်ဆိုတဲ့ဟာကိုပဲပြန်ပြန်တွေးပြီးတော့ကြာငါအများကြီးစင်ပြေသေးတယ်ဆိုရင်စိတ်နဲ့ပဲရှေ့ဆက်ဖို့လောက်ရတာပေါ့နော်ဒီချိန်မှာကျတော့အကူကိုယ်တိုင်ပြန်မထရင်လည်းလာကူပေးနိုင်မဲ့သူကလည်းမရှိဘူးဆိုတော့ကြာကိုအားကိုပဲပြန်ပြီးတော့ပေးရတာပေါ့ဟုတ်
အသက်23နှစ်ပဲရှိနေသေးတဲ့ဒီလူငယ်တယောက်အနေနဲ့ပေါ့နော်ဒီအခက်ခဲတွေကိုကြော်ဖြတ်နိုင်ဖို့အတွက်ကဘယ်လိုလုပ်တာအကောင်းဆုံးလို့တခြားကိုနဲ့ရွယ်တွေလူငယ်တွေကိုအကြံပေးချင်လဲရှင
့်အခက်ခဲတွေကတော့ကိုဆက်ဆက်ချင်းတွေကဆက်လုပ်ခဲ့တဲ့ကိုဆက်လျှောက်ခဲ့တဲ့ goal ပေါ့နော်ကိုစပြီးထားထားခဲ့တဲ့ goal အမိဘကိုလှုပ်ရွှေ့ချင်တာလည်းဖြစ်နိုင်တယ်ကို community အတွက်ကူညီပေးချင်တာလည်းဖြစ်နိုင်တယ်ကိုကိုယ်တိုင်ချမ်းသာဖို့လည်းဖြစ်နိုင်တယ်ဘယ်လိုမျိုးစုံပေါ့ကိုလူတိုင်းမှာ goal ကိုယ်တိုင်ရှိကြတာဆိုတော့အဲကိုရဲ့ goal ကိုပဲမမေ့မလျော့နဲ့အဲကိုဘာလှုပ်ချင်တာလဲကိုဘာဖြစ်ချင်တာလဲကိုတွေးပြီးဆက်ဆောင်ရအောင်အဆင်ပြေတယ်လို့အဲထင်တယ်ခင်ဗျဟုတ
်ကမ္ဘောဒီးယားနိုင်ငံဖနမ်ဘန်မြို့တော်က AUPP တက္ကသိုလ်မှာပထမနှစ်တက်နေတဲ့ကျောင်းသားကိုထပ်ဖုံးကျော်ပါရှင်ဘသူမဆိုကိုဖြစ်ဖို့ရည်မှန်းထားတဲ့အတိုင်းဥတည်ပြီးတော့ဆက်သွားရင်လိုရာတစ်နှစ်ရောက်မှာဖြစ်ပါတယ်လို့သူကပြောပါတယ်ရှင်။ကျွန်မဆုမြတ်မောင်ပါ
။ညူယောက်မြို့မှာဖက်ပြော်လ6ရက်နေ့ကနေတပတ်ကြာကျင်းပတဲ့ညူယောက်ဖက်ရှင်သတင်းပတ်ဟာ TikTok လို social media တွေရဲ့လွှမ်းမိုးမှုနဲ့အတူအသွင်သစ်တွေပေါ်ထွက်လာတာတွေ့ရပါတယ်။ညူယောက်ဖက်ရှင်ပွဲတော်မှာနှစ်ကိုမူလလက်ဟောင်းအကျော်အမော်တွေအပြင်ဖက်ရှင်လောကထက်အသစ်ဝင်လာသူတွေပါနေရာယူလာကြတာပါဒီလိုနိုင်ငံတကာကထင်မောကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူထွားထွားတွေကိုတော့ဒီတစ်ပတ်သက်သက်ရောင်သတင်းလောအစီအစဉ်မှာမအေးသနာကျော်တင်ဆက်ထားပါတယ်
American ပြည်အောင်စုမှာ February 6ရက်နေ့ကနေ17ရက်နေ့ထိကျင်းပနေတဲ့ New York Fashion သတင်းပတ်ဟာ TikTok လိုမျိုး Social Media တွေရဲ့လွှမ်းမိုးမှုနဲ့အတူအသွင်သစ်တွေနဲ့ပေါ်ထွက်လာတာတွေ့ရပါဟုတ်ပါတယ် New York Fashion ပွဲတော်မှာငကိုမူလလက်ဟောင်းအကျော်မော်တွေဖြင့် Fashion လောကနဲ့အသစ်ဝင်လာတဲ့သူတွေပါနေရာယူလာကြပါတယ်နာမည်ကြီး Kevin Klein Collection Kevin Klein Fashion အမှတ်တံဆိပ်က Fashion ရှောက်လမ်းကနေ6နှစ်ခွဲပျောက်နေပြီးတော့မှအခု Design Director အသစ် Veronica Leoni ရဲ့လက်ထက်မှာပြန်ပြီးတော့ပါလာသလို Digital Kit ကြောင့် Loa နဲ့ Colina Strada လို့အမှတ်တံဆိပ်အသစ်တွေလည်းပို့ပြီးတော့နာမည်ရလာပါတယ်အခု Fashion လောကမှာကြုံရတဲ့အနေအထားနဲ့ပတ်သက်ပြီးတော့ The Daily Front Row သတင်းဌာနက Fashion သတင်း Editor Aaron Rice က
There are a lot of the smaller, more localized brands that have really expanded their customer base and their reach
ကိုယ်တည်းတမှာပဲကိုထုတ်လုပ်တဲ့ fashion တစ်စိတ်တေးတေးလေးတွေနေနေဒီနေ့ခေတ်မှာ digital media ရောလူမှုကွန်ရက် media ရောအသုံးပြုပြီးတော့ဖောက်တယ်ရီပို့ပြီးတော့ရလာကြပြီးတော့သူတို့တစ်စိတ်တွေကိုလူသိအောင်လှုပ်ဖို့ပို့ပြီးတော့အခွင့်အရေးရလာပြီးတော့နာမည်ကျော်လာကြပါတယ်လို့ပြောပါတယ
် Day in my life New York Fashion Week edition so today we started off by getting our hair done by Tresemme this is their styling suite in Soho New York City
ကိုပြောသလိုပဲ digital နဲ့ social media တွေအတွက်တကယ်အံ့ဩစရာတွေပေးနိုင်လာတာကြောင့်လည်း fashion သတင်းပတ်ကခက်တဲ့အမီပြောင်းလဲ
I think also there is a lot more of an expectation that Fashion Week will be full of a lot of surprises and viral moments.
ဘာကိုဆိုရင် Fashion Week ပတ်မှာအော်အသင့်စရာတွေလူတွေအများကြီးကြည့်ဖြစ်တဲ့ video တွေထွက်လာမလားဆိုပြီးတော့လူတွေကလည်းမျှော်နေကြပါတယ်တဲ့။ရှင်ဆောင်ထဲမှာထိုင်နေတဲ့နာမည်ကြီးတယောက်ယောက်ဘာလို့ဖြစ်မလဲ။နောက်တော့ Fashion Show မှာအထူးခြားဆုံး design တွေထူးထူးခြားခြားအခိုက်အတန့်တွေကြည့်ရမှာပဲဖြစ်ဖြစ်အဲ့လိုမျိုး video တွေကိုလူတွေကမျှော်နေတယ်လို့ပြောသွားတာပါ။TikTok လိုမျိုးလူမှုကွန်ရက် platform တွေကလည်း fashion သတင်းပတ်တွေကိုလူတိုင်းစိတ်ဝင်စားလာအောင်ပို့လုပ်ပေးပါတယ်။ဒီမှာ Carolina Vesina နဲ့ Janet Oak လိုမျိုး internet လူမှုကွန်ရက်သုံးဆွဲတဲ့သူတွေလည်း fashion သတင်းပတ်ကိုအကြောင်းပြုပြီးတော့လူမှုကွန်ရက်ဒီမှာဝင်ငွေရအောင်လှုပ်လာနိုင်ကြတာပါ
With TikTok especially, I think that really broke open the doors in terms of
fashion ကိုအရင်ကတိတ်ကြီးစိတ်ဝင်စားတဲ့လူငယ်ပိဋကတ်တွေပါတကားဖွင့်ပေးလိုက်သလိုဖြစ်ပါတယ်လို့ Aaron ကပြောပါတယ်ဒီ fashion သတင်းပတ်မှာ fashion ကိုပဲအဓိကထားတာမဟုတ်တဲ့ဘက်ကနောက်ပြီးတော့ fashion အကြောင်းတွေကြီးတင်ပြတာမဟုတ်တာကိုစိတ်ဝင်စားတဲ့သူတွေလည်းရှိပါတယ်ဒီမှာလည်းအဲ့လိုလူမျိုးတွေအတွက်အဲ့ဒီလူမှုကွန်ရက်တွေကတကားဖွင့်ပေးထားလိုက်သလိုပါပဲဆက်ဆက်အကြောင်းအရာတွေကနေပြီးတော့ဒီ fashion သတင်းပတ်စီကိုလူတွေအများကြီးရောက်လာကြပါတယ်။အဲ့လိုလူတွေပါ fashion လုပ်ငန်းကြီးအကြောင်းသိသွားကြတယ်လို့ပြောသွားပါတယ်။ fashion သတင်းပတ်မှာအဓိကပြောင်းလဲမှုကြီးတစ်ခုကတော့ show wear တွေကိုတစ်နေရာထဲမှာမကျင်းပတော့ပါဘူး။
It's a very wide range of places where shows are going to be taking place.And I think
show wear ကနေရအနှက်မှာလုံနေကြပါပြီ။လုံခဲ့တဲ့နှစ်ပိုင်းအထိဆိုဒါမျိုးလုပ်တာအထူးဆန်းမှာအခုတော့ပုံမှန်ဖြစ်သွားပြီလို့ Aaron Rice ကရှင်းပြပါတယ်။အဲ့လိုမျိုး fashion သတင်းပတ်ကျင်းပတဲ့အခင်းကျင်းပြောင်းလဲသွားပြီမလဲ fashion သတင်းပတ်ရဲ့မူလရည်ရွယ်ချက်ကတော့မပြောင်းလဲသွားပါဘူး designer 60နီးပါးကသူတို့ရဲ့ design အသစ်တွေပါဝင်ပြသကြတာဖြစ်ပါတယ်
So the purpose of Fashion Week has always been to preview the upcoming season's collections from a range of designers to
fashion သတင်းပတ်တွေကျင်းပတဲ့ဆိုတာကလည်းရှေ့လာမယ့် fashion ရာသီအတွက် designer တွေအသစ်ဖန်တီးတဲ့ design တွေကိုဒီအနုပညာရှင်တွေအစီအစဉ်တင်ဆက်တဲ့ content creators တွေအပြလူမှုကွန်ရက်ပေါ်ကနာမည်ကျော်တွေ၊မဂ္ဂဇင်းအယ်ဒီတာတွေ၊အင်တာနက်အယ်ဒီတာတွေစသဖြင့်သူတို့ကိုအကျိုးမိတ်ဆက်ပေးတဲ့သဘောပါလို့ Rice ကပြောပါတယ်။ဒီရာသီနယူးယောက်ဖက်ရှင်သတင်းပတ်ရဲ့ထူးခြားမှုဖြစ်နေတော့စင်မြင့်ကလကနောက်ွယ်ကအတွေ့အကြုံဖြစ်နေ Tresemme စန်သားထိန်ကုန်စည်ရဲ့စပင်အလှစတူဒီယိုပြီးတော့ဒီဇိုင်နာတွေရဲ့ယာယီရောင်းဆိုင်လေးတွေဖြင့်ဖက်ရှင်ဆွေးနွေးပွဲတွေကိုလည်းထည့်သွင်းကျင်းပထားပါတယ်။ဒီဇိုင်နာဇန်ကော့ဖ်နဲ့ခင်ရှူတို့ကလည်းစိုင်းသေးသေးလေးတွေနဲ့သူတို့ပစ္စည်းတွေရောင်းချပေးပြီးအဲ့ဒီထဲကရတဲ့ငွေတချို့တဝက်ကိုကယ်လီဖိုးနီးယားတော်မီဘေးကယ်ဆယ်ရေးရန်ပုံငွေတွေလှူဒန်းပေးသွားမှာဖြစ်ပါတယ်။ WME Fashion တစ်စိတ်ကလည်းနယူးယောက်ဖက်ရှင်သတင်းဘက်ကိုဂုဏ်ပြုတဲ့အနေနဲ့ Chelsea နဲ့ရဲ့အမှုပညာပြခန်းမှာ Black Beauty Roster အဖွဲ့ရဲ့ Hey is Fashion 70 Fashion ဆိုတဲ့ပြဝဲကိုကူညီပံ့ပိုးသွားမှာဖြစ်ပါတယ်ရှင်။
သတင်းအကျဉ်းချုပ်ကိုတင်ပြပါမယ်။အမေရိကန်သမ္မတထရမ့်ရဲ့အဆိုပြုအစည်းအဝေးအောက်မှာတော့ပါလက်စတိုင်းတွေကာဇာကိုပြန်လည်ဖို့အခွင့်အရေးမရှိဘူးလို့သမ္မတထရမ့်ကတနင်္လာနေ့မှာပြောပါရယ်။ကာဇာကပါလက်စတိုင်းသားတွေဟာကာဇာအပြင်မှာရှိတဲ့နယ်မြေတစ်ခုကိုပြောင်းရွှေ့ကြမယ်လို့ Fox News ရုပ်မြင်သံကြားကနေတနင်္လာနေ့ကထုတ်လွှင့်ခဲ့တဲ့အင်တာဗျူးအစည်းအဝေးမှာထရမ့်ကအခုလိုပြောလိုက်တာပါ။ပြည်ထဲပင်လယ်ကမ်းခြေတစ်လျှောက်မှာရှိတဲ့ကာဇာဒေသရဲ့အစည်းအဝေးကိုအနာဂတ်အိုးအိမ်ချမ်းမြေဖွံ့ဖြိုးတိုးတက်ရေးစီမံကိန်းလို့သမ္မတကခေါ်ပါရယ်။အမေရိကန်ကာကွယ်ရေးဝန်ကြီးပီထာဆက်ခါတနင်္လာနေ့အစောပိုင်းကဥရောပကိုထွက်ခွာသွားပါတယ်။ဂျာမနီနဲ့ပိုလန်ကိုဝင်မဲ့ဒီခီဟာကာကွယ်ရေးဝန်ကြီးအစ်စ်ရဲ့ပထမဆုံးနိုင်ငံခြားခေစင်းလည်းဖြစ်ပါတယ်။ဂျာမနီကနေဘရပ်ဆဲလ်မြို့ကိုသွားရောက်ပြီးတော့ပို့ထူးနဲ့ဂျာရာပရီနေတွေမှာတော့အဲ့ဒီမှာကျင်းပမဲ့ဥရောပစီးရေးမဟာမိတ်အဖွဲ့ NATO ရဲ့ကာကွယ်ရေးဝန်ကြီးများအစည်းအဝေးနဲ့ယူကရိန်းကာကွယ်ရေးဆက်သွယ်ရေးအုပ်စုကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်မှာပါ။စစ်အဆုံးသတ်ဖို့တန်တမာရေးဖိအားပေးတာအပြင်ယူကရိန်းအတွင်းလုံခြုံရေးအထောက်အကူပေးရမှာဥရောပကောင်းဆောင်မှုတုံ့ပြန်ဖို့ကိုလည်းဟက်ဆက်ကအဓိကထားမယ်လို့ပင်တဂွန်ကထုတ်ပြန်ချက်မှာဆိုထားပါတယ်။တခါတရားမွေနေထိုင်နေကြတဲ့မိဘတွေကနေအမေရိကန်မှာမွေးလို့အမေရိကန်နိုင်ငံသားဖြစ်နိုင်တဲ့အခွင့်အရေးပယ်ဖျက်တဲ့သမ္မတအမိန့်ကိုတတိယမြောက်ဖက်ဒရယ်တရားသူကြီးကတနင်္လာနေ့မှာရက်ဆိုင်ထားလိုက်ပြန်ပါတယ်။နယူးယောက်ဟမ်ရှာပြည်နယ်ခရိုင်ဖက်ဒရယ်တရားသူကြီးဂျိုးဆက်လပ်ဖလေးကအခုလိုရက်ဆိုင်လိုက်တာပါ။ အလားတူဆုံးမြတ်ချက်နှစ်ယောက်ကိုဝါရှင်တန်ပြည်နယ်ဆီရယ်တရားရုံးနဲ့မေရီလန်းပြည်နယ်တရားရုံးတွေကလည်းအရင်အပတ်ကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။တရင်အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုစံကျော်ပါရုပ်သံဒါရိုက်တာကတော့ Glenn Kemmer ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းမွန်းကြပါစေရှင်။ကျွန်မအနံပါပါ။